Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော် VOA American တန်ကနေ2015ခုနှစ်ဇွန်လ14ရက်တနင်္ဂနွေနေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့49တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမန္တနာချမ်းနဲ့ကျွန်တော်ကြော်ကြော်သိင်းကြည့်ကြပါပါစီးရီးယားမှာ IS အစွန်ရောက်တွေထိန်းချုပ်ထားတဲ့နေမြေတဲ့ Guardis တပ်ဖွဲ့တွေရှေ့တိုးတိုက်ခိုက်နေတဲ့လူရှားသူတွေကပြောပါတယ်အီရန်နျူကလ িয়ার ရေးသဘောတူညီချက်ရဖို့လက်တကမ်းကွာမှာရောက်နေပြီလို့အီရန်သမ္မတကပြောပါတယ်2016သမ္မတယူကော့ပွဲဝင်မဲ့အမေရိကန်နိုင်ငံသားဝန်ကြီးရောင်း Hillary Clinton ဟာကြီးမားတဲ့မဲဆွယ်စည်းရုံးပွဲတစ်ခုပထမဆုံးလုပ်ပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ကောင်းပါပြီရှင်မြန်မာဘောလုံးအသင်းအနေနဲ့စင်ကာပူနိုင်ငံမှာကျင်းပနေတဲ့ SEA Games ဘောလုံးပွဲတက်လှမ်းနိုင်ခဲ့ပါပြီ။ဒီအောင်ပွဲနဲ့ပတ်သက်လို့မြန်မာပြည်သက်တွေရဲ့တုံ့ပြန်ချက်တွေနဲ့မြန်မာဘောလုံးအားကစားပြန်လည်ဥမော့လာအောင်လားဆိုတာကိုသတင်းစီစဉ်အပြီးမှအပြည့်အစုံနားဆင်ရမှာပါ။ဒါအပြင်ဒါတွေကိုကျွန်တော်တို
့ကဒီဘက်အတွက်ဘောဝါဒီမှာရှိနေတဲ့ကျွန်တော်တို့ကနိုင်ငံပံ့ရေးကိုဟိုကျွန်တော်တို့ပေါ်ရရလည်းမရှိနေရဖွင့်ဝင်ပြင်းတယ်။ဒီလူတွေကစင်ကာပူကနေပါပြီ
။မြန်မာနိုင်ငံမှာဒေါ်လာဈေးကွက်တစ်ချိန်တိုးမြင့်တက်လာတဲ့အပေါ်မှာလုပ်ငန်းရှင်တွေရဲ့တုံ့ပြန်သံတွေကိုနားဆင်ရမှာပါ။နောက်ပိုင်းမှာတော့တနင်္ဂနွေနေ့နဲ့တိုင်းထုံးလွှင့်နေတဲ့မြမအရေးသုံးသက်ချက်နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အတူဓာတ်ရိုက်လေးလိုင်းတို့ကိုနားဆင်ရမှာပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်နန္ဒာချန်တို့ကပြောပြမှာပ
ါ။စီးရီးယားနိုင်ငံမှာဂါဒစ်လက်နက်ကင်တွေနဲ့အစ္စလာမ်စစ်သွေးကြော IS အစွန်ရောက်တွေကြားတိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့ကြားကပဲကာဒစ်လက်နက်ကင်တွေဟာ IS အဖွဲ့ရဲ့အခိုင်အမာနေရာဖြစ်တဲ့တူရကီနယ်စပ်နားကိုပိုချင့်ကပ်သွားနေပြီလို့လှုပ်ရှားသူတွေကပြောပါတယ်။ IS အဖွဲ့ရဲ့အခိုင်အမာစီးရီးယားမြောက်ပိုင်းကရက်ခါပြည်နယ်တဲကိုတပုံတွေနဲ့ညမောင်းစစ်လေယာဉ်တွေရဲ့အထောက်အကူနဲ့အဓိကစီးရီးယားကာဒစ်လက်နက်ကင်အဖွဲ့ဖြစ်တဲ့ YPG တပ်ဖွဲ့ဝင်တွေစနေနေ့ကထပ်ပြီးရှစ်တိုးဝင်ရောက်ခဲ့တယ်လို့ပြည်တွင်းခြေဆိုင်စီးရီးယားလူခွင့်ရေးချင်းနေစောင့်ကြည့်လာရေးအဖွဲ့ကပြောပါတယ်။နယ်စပ်ကအဓိကကြားတဲ့ထယ်အဘီယတ်မြို့ကိုသိမ်းပိုက်နိုင်ဖို့ကာဒစ်လက်နက်ကင်တွေကြိုးစားနေတာပါ။ထယ်အဘီယတ်မြို့နဲ့10ကီလိုမီတာလောက်ပဲဝေးတဲ့IS အဖွဲ့ကတင်ထားတဲ့ဆလော့ကမြို့ကိုဂါဒစ်တပ်တွေဝိုင်းထားပြီးလို့လူခွင့်ရေးအဖွဲ့ကပြောပါတယ်။တိုက်ပွဲတွေကြောင့်တယ်အဘီယက်မြို့ကန်ထောင်ပေါင်းများစွာဟာတူရကီနိုင်ငံနဲ့ထွက်ပြေးသွားရပါတယ်။အကြမ်းဖက်မှုတွေကနေလွတ်ဖို့အတွက်ရာပေါင်းများစွာသောစီးရီးယားဒုက္ခသည်တွေစနေနေ့ကတူရကီနယ်စပ်နားမှာစုဝေးခဲ့ကြပါတယ်။
ကျူဘားနိုင်ငံဂွာဒါနာမိုပင်လယ်အော်ကအမေရိကန်စစ်ချင်းထောင်မှာ10နှစ်ကျော်ထိန်းသိမ်းခံခဲ့ရပြီးတော့တိတ်အေးမပါလာတဲ့ယမင်နိုင်ငံသား6ယောက်ကိုအမေရိကန်အစိုးရကအိုမန်နိုင်ငံကိုလွှဲပြောင်းပေးလိုက်ပါတယ်။လိုအပ်တဲ့လုံခြုံရေးအစီအမံတွေနဲ့ကောင်းကောင်းမွန်မွန်လွှဲပြောင်းပေးနိုင်ရေးအိုမန်အစိုးရနဲ့ညှိနှိုင်းဆောင်ရွက်ခဲ့ကြောင်းလည်းအမေရိကန်စစ်တပ်ကစနေနေ့မှာပဲပြောဆိုခဲ့ပါတယ်။ဂွာဒါနာမိုအချင်းစခန်းကိုပိတ်ပစ်ဖို့အမေရိကန်ရဲ့ကြိုးပမ်းမှုတွေကိုအားပေးလိုတဲ့ဆန္ဒနဲ့လူသားချင်းစာနာတဲ့လုပ်ရက်အတွက်အိုမန်အစိုးရကိုကျေးဇူးတင်ကြောင်းလဲပန်နဂွန်စစ်ဌာနချုပ်ကပြောကြားခဲ့ပါတယ်။လွှဲပြောင်းလိုက်သူ6ဦးစလုံးဟာလည်းစနေနေ့မှာပဲအိုမန်နိုင်ငံကိုရောက်ရှိသွားခဲ့ကြပါပြီ။အိုမန်နိုင်ငံမှာဒီလူတွေကိုဘယ်လိုကန့်သတ်မှုတွေလုပ်မလဲဆိုတာကိုတော့ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောဆိုခြင်းမရှိသေးပါဘူး။ဒါပေမဲ့လည်းဒီလိုလူတွေဟာပုံမှန်အားဖြင့်အနည်းဆုံးတစ်နှစ်လောက်နေအကျဲကျုံနဲ့ထိမ့်သိမ်းခံကြရတတ်ပြီးတော့လှုပ်ရှားမှုတွေကိုလည်းစောင့်ကြည့်ခံရလေးရှိပါတယ်။ဒီလူ6ဦးစလုံးဟာဂွာဒါနာမိုအချင်းစခန်းကနေလွှဲပြောင်းပေးဖို့လွန်ခဲ့တဲ့2010ပြည့်နှစ်ကလေးကခွင့်ပြုချက်ကျထားပြီးဖြစ်ပေမဲ့လို့ယမင်နိုင်ငံကဒီတိုက်ပွဲတွေနိုင်ငံရေးမတည်ငြိမ်တဲ့အခြေအနေတွေကြောင့်မလို့အိုမန်နိုင်ငံကိုလွှဲပြောင်းပေးဖို့သဘောတူညီချက်ရတဲ့အထိကြံ့ကြာနေခဲ့တာပါ။ဂွာဒါနာမိုအချင်းစခန်းမှာထိမ့်သိမ်းထားသူ4ယောက်ကိုပြီးခဲ့တဲ့ဇန်နဝါရီလတဲ့အိုမန်နိုင်ငံကိုလွှဲပြောင်းပေးခဲ့ပြီးတဲ့နောက်ဒါဟာဒုတိယအကြိမ်လွှဲပြောင်းပေးလိုက်တာလည်းဖြစ်ပါတယ်
။အီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကြားနျူကလ িয়ার ရေးဆွေးနွေးပွဲတွေမှာလာမယ့်ရက်တွေအတွင်းကိစ္စရပ်အသစ်တွေပေါ်မလာဘူးဆိုရင်တော့နျူကလ িয়ার ဆိုင်ရာနောက်ဆုံးသဘောတူညီချက်ရဖို့လက်တကမ်းကွာမှာရှိနေပြီလို့အီရန်သမ္မတကပြောလိုက်ပါတယ်။ပြီးပြည့်စုံတဲ့သဘောတူညီချက်တရားရဖို့နောက်ဆုံးသတ်မှတ်ထားတဲ့ဇွန်လ30ရက်နေ့ကိုနှိကက်လာတာနဲ့အမျှဒီရှင်နေပြီဖြစ်တဲ့ဆွေးနွေးပွဲတွေမှာတိုးတက်မှုတွေရနေပြီလို့စနေနေ့ကတီရန်မြို့တော်မှာသမ္မတဟက်ဆန်ရူဝါနီကသတင်းတော့တွေကိုပြောပေးမိ။ကိစ္စတချို့တော့ဖြစ်ရှင်းမှုကြံနေသေးတယ်လို့ဆိုပါတယ်။အီရန်ရဲ့နျူကလ িয়ার ဆိုင်ရာနေရာဌာနတွေကိုဝင်ရောက်စစ်ဆေးခွင့်ရဖို့အမေရိကန်ပြည်ထောင်စုနဲ့ဥရောပမဟာမိတ်တွေကအလေးထားပြောနေတာနဲ့ပတ်သက်လို့တော့နိုင်ငံတော်လုံခြုံရေးကိုထိပါစေမယ့်စစ်ဆေးမှုမျိုးတွေကိုအီရန်ကခွင့်ပြုမှာမဟုတ်ဘူးလို့မစ္စတာရူဝါနီကပြောပါတယ်။
ပါကစ္စတန်စစ်တပ်ကအဓိကစစ်စင်ရေးကြီးတစ်ခုဆင်နွှဲနေတဲ့အာဖဂန်နယ်ဆက်ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းလူမျိုးစုဒေသမှာလေကြောင်းတိုက်ခိုက်မှုတွေအတွင်းစစ်သွေးကြွအဖြစ်မသိငါသူလူ20သေဆုံးသွားတဲ့အကြောင်းကိုပါကစ္စတန်စစ်တပ်ကပြောဆိုလိုက်ပါတယ်။မြောက်ဝါဇီရစ်စတန်ပြည်နယ်ဒ ဒေါက်တာခဲဒေတာကလေချောင်းစစ်စင်ရေးမှာစစ်သွေးကြွတွေတိတ်ဆုံးခဲ့တာလို့လည်းစနေနေ့ကထုတ်ပြန်တဲ့စစ်တပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဒေတာကိုသတင်းတောက်တွေတွားရောက်ခွင့်ကတ်တက်ထားတာကြောင့်မလို့အခုဒီသတင်းနဲ့ပတ်သက်လို့တိကျအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူး။မြောက်ဝါဇီရစ်စတန်ဒေတာမှာရှိတဲ့တာလီဘန်သဘုံတွေနဲ့တခြားစစ်သွေးကြွအုပ်စုတွေပေါ်လွန်ခဲ့တဲ့တစ်နှစ်လောက်ကစပြီးတော့ပါကစ္စတန်စစ်တပ်ကနေအကြီးအကျယ်စစ်စင်ရေးတွေဆင်နွှဲနေတာဖြစ်ပါတယ်။ဒီစစ်စင်ရေးအတွင်းစစ်သွေးကြွ2800လောက်တိတ်ဆုံးခဲ့တယ်လို့ပါကစ္စတန်စစ်တပ်ဘက်ကလည်းစစ်သား350နီးပါးတေဆုံးခဲ့ရတယ်လို့ပါကစ္စတန်စစ်တပ်ကပြောဆိုထားပါတယ
်။ VOA ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA အမေရိကန်တန်ကနေတနင်္ဂနွေနေ့မနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်စူရရဲ့ဝန်ထမ်းကြီးရာဌာနဟာစိုက်ဘာတိုက်ခိုက်မှုကြီးနောက်တစ်ခုကိုခံခဲ့ရတဲ့ပုံရှိပါတယ်။ OPM လို့ခေါ်တဲ့ဝန်ထမ်းကြီးရာစီမံခန့်ခွဲမှုဌာနကဒုတိယကြိမ်တိုက်ခိုက်မှုကနေထောက်လန်းရင်းနဲ့စစ်ဖက်ဝန်ထမ်းတွေရဲ့တိတ်ကိုထိခိုက်လွယ်တဲ့ကိုရေးချက်လက်တွေကိုဟက်ကာတွေရသွားတယ်လို့အမျိုးဖော်တဲ့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းဘက်ကထုတ်ဖော်ပြောဆိုခဲ့တဲ့ OPM ဌာနအပေါ်ပထမကျင်းတိုက်ခိုက်မှုမှာဖက်ဒရယ်ဆွေရောက်ဝန်ထမ်းတန်းပေါင်းများစွာရဲ့ထိခိုက်လွယ်တဲ့ကိုရေးအချက်လက်တွေကိုဟက်ကာတွေရသွားတယ်လို့သတင်းထွက်ထားပါတယ်။ဒီစိုက်ဘာတိုက်ခိုက်မှုနှစ်ခုစလုံးကိုတရုတ်နိုင်ငံနဲ့ဆက်ဆက်ရှိတဲ့ဟက်ကာတွေကလုပ်တာလို့ယူဆထားပြီးတရုတ်ဘက်ကတော့ဒါဟာတာဝန်မဲ့ပြောဆိုတာဖြစ်တယ်ဆိုပြီးပယ်ချထားပါတယ်။ဖက်ဒရယ်ဆွေရောက်ဝန်ထမ်းတွေရဲ့ကိုရေးချက်လက်တွေစိုက်ဘာကနေခိုးယူခံရတဲ့ပထမဖြစ်ရပ်ကိုစုံစမ်းစစ်ဆေးရင်းနဲ့ဒီဒုတိယကျင်းတိုက်ခိုက်ခံရတဲ့ဖြစ်ရပ်ပေါ်လာတာပါ။
အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ဒါလတ်မြို့ကရဲဌာနချုပ်ကိုဒီကြီးကကားရစင်းနဲ့တနတ်သမားတယောက်ကပစ်ခတ်ခဲ့ရမှာဘရင်ပေါက်တွေရဲကားတွေကိုထိမှန်ပြီးတော့နောက်ပိုင်းမှာထွက်ပြေးရကရဲတွေနဲ့အပြန်အလှန်ပစ်ခတ်ရင်လက်ဖြောင့်တနတ်သမားလက်ချက်နဲ့အဲ့ဒီတနတ်သမားတေဆုံးသွားတယ်လို့အာဏာပိုင်တွေကပြောပါရတယ်။တနတ်သမားမောင်းလာတဲ့ကြီးကကားကိုတော့စနေနေ့မနေ့ပိုင်းမှာပဲဒါလတ်မြို့စင်ဂျေဘုံတနေရာမှာရဲတွေကဝိုင်းမိခဲ့ကြတာပါ။ရဲတွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြပြီးတော့၃နာရီလောက်ကြာမှာတော့လက်ဖြောင့်တနတ်သမားကကားအင်ဂျင်ကိုပစ်ခတ်ပြီးမမောင်းနိုင်အောင်လုပ်ခဲ့ပါတယ်။မိနစ်အနည်းငယ်ကြာမှာပဲတနတ်သမားကိုကားထဲမှာတစုံတစတွေ့လိုက်ရတဲ့အတွက်လက်ဖြောင့်တနတ်သမားအဖွဲ့ကရှေ့မှန်ကိုဖောက်ပြီးပစ်ခဲ့တဲ့အကြောင်းကိုဒါလက်စရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ပစ်ခတ်မှုစတင်ဖြစ်ပွားပြီး9နာရီအကြာမှာပဲတန်တရာရှိသူဟာကားထဲမှာပဲတေဆုံးနေတာကိုတွေ့ရတဲ့အကြောင်းဒါလက်စရဲတပ်ဖွဲ့ပြောခွင့်ရသူကရဲစခန်းရဲ့ Twitter အင်တာနက်လူမှုကွန်ရက်မှာကြေညာခဲ့ပါတယ်။စစ်စစ်ချက်တွေယူနေဆက်ဖြစ်တဲ့အတွက်တေဆုံးသူဘယ်သူပဲဝါဖြစ်တယ်ဆိုတာအတိမပြုနိုင်သေးဘူးလို့လည်းပြောဆိုပါတယ်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲဝင်ဖို့လုပ်နေတဲ့ Hillary Clinton ဟာပထမဆုံးမဲဆွယ်စည်းရုံးပွဲကြီးတစ်ခုကိုစနေနေ့ကလုပ်ခဲ့ပါတယ်။ဒန်းတူအခွင့်ရေးရဖို့နဲ့ရုံးကန်နေရတဲ့လူလက်တန်းစားတွေအတွက်လှုပ်ဆောင်သွားမယ်လို့ကတိပေးပြီးသူလုံးမဲ့အစီအစဉ်တွေအကြောင်းကိုယ်တိုင်တွေ့ကြုံခန်းစားရတာတွေနဲ့အတူဟာသဆွတ်တဲ့မိန့်ခွန်းတစ်ခုကိုခွန်အားအပြည့်နဲ့ပြောခဲ့ပါတယ်။အဲ့ဒီမဲဆွယ်စည်းရုံးပွဲကိုနယူးယောက်ပြည်နယ် Roosevelt ကျွန်းမှာလုပ်တာဖြစ်ပြီးသူ့မိန့်ခွန်းကိုရုပ်မြင့်တန်ကြားကနေတဆင့်တနင်္ဂနွေလုံးကိုထုတ်လွှင့်ပါတယ်။စီးပွားကျဆင်းပြီးတဲ့နောက်အဆင်မပြေဖြစ်ကုန်ကြသူတွေအပါအဝင်အမေရိကန်နိုင်ငံသားအားလုံးအတွက်သူရွေးကောက်ပွဲဝင်တာလို့ထောက်ခံသူထောက်မောင်းများစွာကို Mrs. Clinton ကပြောပါတယ်။ Republican Party ဘက်မှသမ္မတရွေးကောက်ပွဲဝင်မယ်လို့အများအပြားဖြစ်နေတာဟာမတူကွဲပြားခြားနားတဲ့မဲဆန္ဒရှင်တွေနဲ့အထီးအတွေ့ကင်းမဲ့တာကိုပြနေတယ်ဆိုပြီး Republican Party ကို Mrs. Clinton ကအပြင်းထန်ထိုးနှက်ပါတယ်။သူဆိုအားဖြင့်မိမိတို့ရဲ့ရွေးကောက်ပွဲတွေကိုပုံပြက်ပန်းပြက်ဖြစ်အောင်လုပ်နေတဲ့လျှို့ဝှက်ပြီးတာဝန်ခံမှုမရှိတဲ့ငွေတွေအဆုံးမရှိဝင်နေတာကိုအဆုံးသတ်မယ်လို့လည်းသူကကတိပြုပြောဆိုပါတယ်။မိဘကစွန့်ပစ်တာကိုခံရပြီးတဲ့နောက်အသက်ငယ်ငယ်မှာအင်းအကူအဖြစ်လုပ်ခဲ့ရတဲ့သူ့မိခင်ရဲ့နှိမ်ပါတဲ့နောက်ခံသမိုင်းကိုပြောတော်တာနဲ့အမျှသူတို့ရဲ့ပြဿနာတွေကိုနားလည်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးဟောင်းသမ္မတကတော်ဟောင်းမစ္စစ်ကလင်တန်ကမဲဆန္ဒရှင်တွေကိုပြောတော်ပါတယ်။2014ခုနှစ်တွင်အမေရိကန်ပြည်ထောင်စုမှာစွမ်းအင်ကိုပိုအသုံးပြုခဲ့ပေမဲ့2010ပြည်နှစ်နဲ့နှိုင်းယှဉ်ရင်ကာဗွန်တန်းငွေထုတ်လွှတ်မှုနည်းသွားတယ်လို့လေ့လာချက်တစ်ခုမှတွေ့ရပါတယ်။ကယ်လီဖိုးနီးယားပြည်နယ်ခြေစိုက် Lawrence Livermore အမျိုးသားတပ်ခွဲကနဲ့အမေရိကန်စွမ်းအင်ဝန်ကြီးဌာနတို့ပူးတွဲလေ့လာချက်ကိုမကြာသေးခင်ကထုတ်ပြန်တာပါ။2010ပြည်နှစ်ကရှိကြရတဲ့နိုင်ရှင်ရင်လေနဲ့သဘာဝတန်းငွေစွမ်းအင်အရင်းမြစ်တွေကိုအသုံးပြုလာတာကတိုးတက်မှုရဲ့ဒစီတစ်ပိုင်းဖြစ်တယ်ဆိုတာကိုပြပါရတယ်။လေ့လာချက်ကနေတဆင့်တွေ့ရှိရတဲ့ဖန်လိုဝင်တန်းငွေထုတ်လွှတ်မှုရော့ကျသွားရတာဟာလေစွမ်းအင်ကိုထုတ်လွှတ်တာ၊လေအောင်ကြီးစွမ်းအင်အသုံးပြုမှုနည်းနည်းပိုတိုးလာတာ၊လျှက်စစ်တပ်ကထုတ်လွှတ်တာနဲ့စက်မှုလုပ်ငန်းသုံးတဲ့သဘာဝတန်းငွေကိုပိုပြီးလက်ခံအသုံးပြုလာတာတွေရဲ့ရပ်လက်ဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
အခုဆက်လက်ပြီးတော့
မြန်မာဘောလုံးအသင်းအနေနဲ့စင်ကာပူနိုင်ငံမှာကျင်းပနေတဲ့ SEA Games ဘောလုံးပွဲတက်လှမ်းနိုင်ခဲ့တဲ့အပေါ်ပရိသတ်တွေရဲ့တုံ့ပြန်ချက်တွေနဲ့မြန်မာဘောလုံးအားကစားပြန်လည်ဥမော်လာအောင်လားဆိုတာကိုကိုရန်နိုင်ကတင်ပြမှာပါရှင
်။28ချိန်မြောက်အရှိတောင်အရှာကစားပြိုင်ပွဲဝင်နေတဲ့မြန်မာ U23 ဘောလုံးအသင်းဟာအခုဆိုရင်နောက်ဆုံးဖိုင်နယ်ကိုရောက်သွားပြီဖြစ်ပါတယ်။ဒီဖိုင်နယ်မှာဗီယက်နမ်ကို2-6နဲ့အနိုင်ရပြီးဖိုင်နယ်တက်သွားတာပါ။ဒါကြောင့်မြန်မာဘောလုံးအသင်းဟာနှစ်ပေါင်းများစွာဝေးကွာနေတဲ့ရွှေတစိမ့်နဲ့လက်တကန်အကွာမှာလဲရောက်နေပါပြီဒီလိုမျိုးဖိုင်နယ်ကိုတက်လန်းခဲ့တဲ့နေရာမှာ12ယောက်မြောက်အားကစားသမားလို့ခေါ်တဲ့စင်ကာပူရောက်မြန်မာဘောလုံးပရိသတ်တွေရဲ့အားပေးမှုကလည်းအဓိကကျတဲ့အခမ်းကဏ္ဍကပါဝင်ခဲ့ပါတယ်မြန်မာနဲ့ဗီယက်နမ်ပွဲကိုကွင်းမှာကိုယ်တိုင်သွားရောက်အားပေးခဲ့တဲ့မြန်မာဘောလုံးပရိသတ်ကိုရဲမှန်မြင့်ကဒီပွဲနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်ကိုကိုတို့လည်းမြင်တဲ့အတိုင်းပဲဟိုကစားသမားတွေဆိုတာဟိုကွင်းထဲမှာလေသူတို့ကငိုငိုပြီးတော့ကိုယ်တည်းလည်းအရန်ပြောပရိသတ်တွေအားလုံးကတော့ TV ဖိုင်နယ်ဆိုအကုန်လုံးကအမခံပဲတင်းတင်းကြပ်ကြပ်နဲ့အားပေးကြတယ်။အဲဒီ1-1ဖြစ်သွားတဲ့အချိန်မှလည်းစိတ်သက်ကမကြပဲနဲ့လေအကုန်လုံးကအားတက်တရောနဲ့ဟိုဗီယက်နမ်ဘက်ကအသာစီးရထားပေးမယ်ကိုရီးယားဘက်ကနိုင်ရမယ်ဆိုတဲ့စိတ်နဲ့အားပေးတော့ဒီ2-1ဖြစ်သွားတာမှတကွင်းလုံးအရန်ပျော်ရတဲ့ကိုအနိုင်ရတဲ့အတွက်လည်းဗီယက်နမ်အနိုင်ရတဲ့လည်းကျေလက်တဲ့ဂျုံကြီးကိုပြန်ဆက်နိုင်တယ်ဆိုတော့လေအကုန်လုံးကတော့တကွင်းလုံးကအကိုပရိသတ်ကအများကြီးပဲ2000ကျော်တယ်
။အလားတူပဲမြန်မာနိုင်ငံတဝမ်းမှာလည်းဘောလုံးပရိသတ်တွေဟာမြန်မာ U23 အသင်းကိုရုတ်တံဖန်သားပြင်ပေါ်ကနေအားပေးခဲ့ကြပြီးတော့ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေမှာဆိုရင် LED screen အကြီးကြီးနေနဲ့အများပြည်သူကြည့်ရှုနိုင်အောင်ပြသခဲ့တယ်လို့အားကစားဆောင်မရှင်ကိုဇော်မျိုးတန်ကအခုလိုပြောပါရစေ။အဲ
ပရိသတ်တွေဘလော့ဒီအားပေးခဲ့ကြတယ်လို့ရှင်ဆရာရေဒီယိုဆိုလို့ရှင်တရားဝင်စာထုတ်ပြီးတော့သူတို့ခမရပါရောဘောလုံးမကြည့်လို့ပြီးတော့ကားလမ်းလေးပေါ်မှာတော့မှပဲကားအပေါ်လာတက်ပလောက်ဖြစ်သွားတယ်ဒီပေါ့ကျွန်တော်ရင်းမျိုးစဉ်ကျွန်မလည်းတက်ပေါ်တက်တယ်ဒီ LED TV ဆောင်ပြီးတော့ကြည့်ကြတယ်ဗျာ။နောက်ဒီကျွန်တော်မာပန်ဒူလာပန်ကျန်ပေါ့မာပန်ဒူလာပန်ကျန်ကတော့ကျွန်တော်ဒီအဲ့ပန်ကျန်ရာတော့အတင်းကြည့်ပါဦး။
စီဂိမ်းဝင်နေတဲ့မြန်မာ U23 အသင်းဖိုင်နယ်ရောက်ပြီးတော့ရွှေတစိမ့်နဲ့လက်တကန်အခွာမှာရောက်နေတာကြောင့်မြမဘောလုံးတကစ်ဆန်းပြီလားဆိုတဲ့ပြောဆိုသံတွေလည်းထွက်လာနေပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြမလက်ရွေးစင်ဘောလုံးသမားဟောင်းဦးမျိုးဝင်းညံကိုမေးကြည့်ထားပါတယ်။ကျွန
်တော်တို့အတင်းကဒီနေထားရတော့တော်တော်များများတော့ပြန်ပြီးတော့ဘောလုံးအောင်မြင်လို့စပြီးရဲ့ကိုပြောအောင်ပါဗျာ။အားကြောင့်လည်းဆိုတော့ကျွန်တော်တို့စီဂိမ်းကိုဖိုင်နယ်ရောက်လာတော့ကြာပြီ။အဲတကစ်ဆန်းလို့ပြောရင်လည်းဘာရောလဲဆိုတော့တကယ်ဒီမှာဒီခုပဲရှိပြီလားအော်ခေတ်ဆန်းကြီးပြောနေသူဒီကျွန်တော်ကတကယ်ဒီခုပဲစာကြည့်ကြည့်ပေါ့အဲ့ဒီတကယ်ခံပါဒီကလေးတွေကဒီလိုပဲပေါ့ဘာလို့ရောက်နေရှိဒီချိန်ရင်ပြီးရတဲ့ဒီချက်လာတယ်ဆိုတော့ဒါခေတ်ဆန်းကြီးပြောလို့ရတာပေါ့
စီဂိမ်းပြိုင်ပွဲဝင်နေတဲ့မြန်မာ U23 အသင်းကိုကမ္ဘာတဝမ်းမှာရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းအားပေးခဲ့ကြပါတယ်။အနောက်ကမ္ဘာခြမ်းကအမေရိကန်နိုင်ငံမှာဆိုရင်လည်းဘောလုံးဝါသနာရှင်တွေဟာဆီမီဖိုင်နယ်ပွဲကိုညမိတ်ပဲနဲ့အင်တာနက်အွန်လိုင်းကနေကြည့်ရှုအားပေးခဲ့ကြတာပါ။အဲဒီလိုအားပေးတဲ့အထဲမှာမြန်မာလက်ရည်စင်ကိုသမဟောင်းဥယျင်ထွေးလည်းပါပါတယ်
။ညာကြည့်ဖြစ်ပါတယ်။အချိန်ချင်းမတူတဲ့အခါကျတော့ငငယ်လေးလေးစောင့်ပြီးတော့ဒီဘောလုံးပွဲကိုချစ်ပြအောင်ချစ်တယ်။ဘာကြောင့်လဲဆိုတော့ဟိုဂျုံနောက်ဂျုံကလေးဗျာအလုံးမျောလင့်နေတဲ့မြန်မာအကစားပြန်လဲကျွန်းတောက်လာမယ့်အချိန်ကြီးဖြစ်နိုင်မလားဆိုတော့ဆန္ဒလေးနဲ့ပဲတက်ကြည့်မိတာဗျ။အရင်ကတော့ကျွန်တော်တို့မနေ့၈နာရီခွဲဆိုကြည့်လို့ရတယ်။သူကမနေ့၂နာရီဆိုတော့စောင့်ရတာပေါ့လေ။အိတ်ချင်းနဲ့ဆိုလဲခဏလေးအိတ်လဲအိတ်ပြီးတော့နာယူအလန်းပေးပြီးတော့ကျွန်တော်ထပြီးစောင့်ကြည့်ရတယ်ဘဝဗျ
။သူကစားခဲ့တဲ့ပြည်내နဲ့တိုင်းဘောလုံးပွဲတွေနဲ့လက်ရွေးစင်အသင်းပွဲတွေမှာဆိုရင်မြန်မာဘောလုံးပရိသတ်တွေဟာကွင်းလုံးပြည့်အားပေးတဲ့အစဉ်လာတွေရှိခဲ့တယ်လို့သူကပြောပါတယ်။အခုစီဂိမ်းပြိုင်ပွဲမှာလည်းမြန်မာ U23 အသင်းကိုမြန်မာဘောလုံးပရိသတ်တွေအားပေးနေရတာကိုတွေ့ရတာနဲ့ပတ်သက်ပြီးဥယျာဉ်ထွေးကအခုလိုဆက်ပြောပါတယ
်ဘယ်လိုလဲဆိုတော့ကျွန်တော်တို့တိုင်းနဲ့ပြည်နယ်ကစားတော့ကလည်းဒဲတိုင်းနဲ့ပြည်နယ်ပဲဘောကစားအောင်ဆန်းကွင်းရယုံပြည့်ယုံချင်ပဲဗျပရိသတ်အပြည့်စင်အောင်ပြူကြလာကြီးကျွန်တော်တွေ့ခဲ့ရတယ်အဲ့လိုအချိန်မျိုးမှာပဲကစားနေတဲ့အချိန်ရင်တော့ဒီပရိသတ်တွေမြင်တဲ့ကစသိန်းဝင်းရင်ထတယ်လို့အခုဒီ U23 ကိုကြည့်လိုက်တဲ့အခါမှာလည်းပွင့်အပြည့်လာရောက်အားပေးတဲ့စင်ကူကပထမဆုံးကျွန်တော်ချီးကျူးချင်တာစင်ကာပူကမြန်မာပရိသတ်ကိုကျွန်တော်လုံးဝချီးကျူးတယ်
။မြန်မာအသင်းနဲ့ထိုင်းအသင်းတို့ဟာမနေ့ပြန်ဂျွန်လ15ရက်နေ့စင်ကာပူစံတော်ချိန်8နာရီခွဲမြန်မာစံတော်ချိန်ညနေ9နာရီမှာဗိုလ်လူကြမှာဖြစ်ပါတယ်။မြန်မာစံတော်ချိန်ညနေ9နာရီမှာဗိုလ်လူကြမှာဖြစ်ပါတယ်ခင်ဗျာ
။ကိုရရနိုင်ပါရှင်။မြန်မာနိုင်ငံမှာအမေရိကန်ဒေါ်လာဈေးနှုန်းတချိန်တိုးတက်လာတဲ့အပေါ်ဗဟိုဘဏ်ကအေးအေးယူလှုပ်ဆောင်မှုအားနည်းတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ငွေလဲနှုန်းကွာခြားလာတဲ့ကိစ္စတီရင်းဈေးကအပေါ်တက်ရောက်လာမဲ့အရေးကိုလည်းစိုးရိမ်နေကြတာပါမတ်တင်ကြီးထိုက်ကအကြောင်းစုံကိုပြောပြမှာပါရှင် မြန်မာငွေကြေးဈေးကွက်တွေမှာအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းကအရင်800လောက်ကနေအခု1300လောက်ထိကိုတရရိပ်တက်လာပြီးတဲ့နောက်တီးခြားလွတ်လပ်တဲ့အဖွဲ့အစည်းမြန်မာနိုင်ငံတော်ဗဟိုဘဏ်ကအရင်းအမြစ်ရှာဖွေတဲ့အနေနဲ့စနေနေ့မှာသွင်းကုန်ထုတ်ကုန်လုပ်ငန်းရှင်တွေကိုတီးခြားစီတွေ့ဆုံခဲ့တာဖြစ်ပါတယ်။မြန်မာပို့ကုန်တွေတိုးတက်တင်ပို့နိုင်ဖို့နဲ့ပို့ကုန်ဝင်ငွေအလုံးပြည်ရင်းကိုပြန်ရောက်ရေးစီးစစ်ဖို့ဗဟိုဘဏ်ကိုပို့ကုန်လုပ်ငန်းရှင်တို့ကအကြံပေးခဲ့ကြပါတယ်။ဘူဘန်ဘက်ကတော့ပို့ကုန်လုပ်ငန်းရှင်တွေရဲ့နိုင်ငံခြားဝင်ငွေတွေကိုသွင်းကုန်လုပ်ငန်းရှင်တွေစီကိုတိုက်ရိုက်ရောင်းချတဲ့ကိစ္စထိန်းချုပ်ဖို့ပြောဆိုခဲ့ပေမဲ့ပို့ကုန်လုပ်ငန်းရှင်တွေဘက်ကလက်မခံခဲ့ကြပါဘူး။သွင်းကုန်လုပ်ငန်းရှင်တွေကလိုအပ်တဲ့အမေရိကန်ဒေါ်လာကိုဘူဘန်ကတိုက်ရိုက်ထုတ်ရောင်းဖို့အဆိုပြုခဲ့ကြတာကိုလည်းဘူဘန်ဘက်ကပယ်ချပါတယ်။မြန်မာငွေချေဈေးကွက်တွေမှာအမေရိကန်ဒေါ်လာငွေအခုထက်ပိုပြီးဝင်ရောက်လာဖို့အဓိကလိုအပ်ချက်တစ်ခုကဘန်စနစ်ဖြစ်တယ်လို့ပို့ကုန်လုပ်ငန်းရှင်တဦးဖြစ်သူဒေါက်တာဆူထွန်းကထောက်ပြပါတယ
်။ဟိုကျွန်တော်တို့ဗမာပြည်မှာရှိနေတဲ့ကုမ္ပဏီအိမ်ပို့အိမ်ဆွဲလုပ်တဲ့လူတွေအများစုကကျွန်တော်တို့ကစင်ကာပူနိုင်ငံမှာရှိတဲ့ဗန်တွေကိုကျွန်တော်တို့အားကိုးပြီးတော့လုပ်နေကြအများတယ်။ဟိုပြောရမယ်ဆိုရင်ညကျွန်တော်တို့ရဲ့ငွေတော်တော်များဗမာပြည်ရဲ့ငွေတော်တော်ငွေမာတော်တော်များကျွန်တော်တို့ဒီဟိုမှာအဲစင်ကာပူနိုင်ငံမှာရှိတဲ့ဗန်တွေမှာရှိနေတာပေါ့နော်။ဟိုဒါတွေကိုကျွန်တော်တို့ကဒီဘက်ဗမာပြည်မှာရှိနေတဲ့ကျွန်တော်တို့ကနိုင်ငံပိုင်ရေဟိုကျွန်တော်တို့ပေါ်တူဂီကလုပ်ငန်းရှင်တွေကိုဖွင့်ဝင်ပေးမယ်ဒီလူတွေကစင်ကာပူကနေမှာပြီးပြန်ပြီးစီးပင်းလာမယ်ဆိုတော့ဒီပြဿနာတော့ပြည်တယ်နိုင်မယ
်ပို့ကုန်သွင်းကုန်လုပ်ငန်းရှင်တို့ကတော့ငွေလဲနှုန်းမတည်ငြိမ်တဲ့အတွက်ဈေးကွက်အပေါ်မှာစိုးကျိုးတက်ရောက်မဲ့အရေးကိုလည်းထောက်ပြခဲ့ကြပါတယ
်ငွေလဲမတည်ငြိမ်မှုကြောင့် importer exporter နှစ်ခုစလုံးတို့အခက်အခဲတွေ့လာနိုင်ပါတယ်အဲဒါဆိုရင်ကျွန်တော်ကငွေကြေးတည်ငြိမ်မှုရှိပါတယ်ကျွန်တော်အနေနဲ့ဒါလုံးလုံးဝလာအဆင်ပြေတဲ့အပိုင်းဖြစ်မှာပေါ့နော်အဲ့တော့ခုလက်ရှိနေတာကျွန်တော်ကတက်လိုက်ဒီရက်ထဲမှာပဲတက်လိုက်ကြလိုက်တာဟိုအချမ်းချင်းကျွန်တော်တို့အနေနဲ့ပြောရမယ်ဆိုရင်ဟို5-60တော့ဖြစ်နေပါတော့ဖြစ်နေခါကျတော့ကျွန်တော်ကပစိရရောင်းအောင်ဝယ်ရမလားဒါမှမဟုတ်ရင်ကျွန်တော်တို့အနေနဲ့ဟိုဆက်ပဲခြင်နာမလားဒါတွေရဲ့ဖြစ်တယ်ကြက်ပစိရှာလို့မရတဲ့အပိုင်းတွေဖြစ်တာပေါ့နော
်ဟုတ်ကဲ့
ဟိုဒေါ်လာကြီးလုံးဝဝယ်လို့မရတဲ့အပိုင်းတွေဖြစ်တဲ့အကြောင်းမလို့ကျွန်တော်တို့အနေနဲ့ဒါပြောရမယ်ဆိုရင်လက်ရှိနေတာမှာတော့လုပ်ငန်းတွေနေကိုကြည့်ကြနေနေတာရှိရဲ့သူတို့လည်းပဲနောက်လာမယ်ဒလာနှစ်လကြာတဲ့အခါကျရင်သုံးဆွဲတဲ့ပြည်သူတွေခုနပြောရဲ့တာဝန်လူဝန်သားတွေပါထိခိုက်လာမယ်အနေအထားမျိုးကျွန်တော်မြင်ပါတယ
်လက်ရှိမြန်မာငွေကြေးဈေးကွက်အတွင်းအမေရိကန်ဒေါ်လာအဝယ်လိုက်နေတဲ့ကိစ္စဟာဈေးကစားမှုလားဒါမှမဟုတ်ဈေးကွက်အတွင်းတကယ်လိုအပ်ချက်လားဆိုတာကရှင်းရှင်းလင်းလင်းမရှိလာပါဘူးဒါပေမဲ့လည်းပို့ကုန်လုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာဆူထွန်းကတော့မြန်မာနိုင်ငံတော်ဗဟိုဘဏ်ရဲ့ဈာဝင်ဆောင်ရွက်မှုတွေအပေါ်မှာအမလို့အမရဖြစ်ရတယ်လို့ပြောပါတယ်
အကြောင်းအနေနဲ့ဒါဘူဘန်အနေနဲ့ဒါတာဝန်ယူမှုနည်းနေတဲ့ဘိုင်းတော့ကျွန်တော်မြင်တာပေါ့နော်။ဘာလို့ဘူဘန်လှူရှားမှုနေရတော့အားနေတယ်ကျွန်တော်တို့ innovation လုပ်တဲ့ဟာတော့ကျွန်တော်တို့အများကြီးမတွေ့ရဘူးနော်။အခုတည်းကကျွန်တော်တို့မလုပ်မယ်ဆိုတာလည်းဒီကြမ်းပြီးရတဲ့ကြောင့်ဘူး။ဒါတော့ကျွန်တော်တို့အားမလို့အားမရဖြစ်တယ်ပေါ့နော်။တော်ဝင်ရှင်နေနေ။ဒီဈေးကစားတစ်ခုတည်းဆိုရင်တော့ကျွန်တော်မြင်တာကဘူဘန်ဝင်ထင်းလို့ရနိုင်တာပေါ့နော်။ဟိုဒုတိယဈေးကစားဆိုသူကစားနိုင်တဲ့အမောင်းပမာဏတစ်ခုရှိတယ်။အဲ့ဒါကြော်အောင်ငွေကြေးရှိတဲ့လူအနေနဲ့ဗဟိုဘဏ်ကတော့တူးတဲ့ပြောက်တဲ့ဆိုင်တော့အများကြီးကျွန်တော်ငွေကြေးနဲ့ပတ်သက်ရင်တော့ခိုင်မာမှုရှိရလေအဲတော့ဈေးကစားတခုတော့ကျွန်တော်ကပြောလို့မရဘူးနော်ဒီကျန်တဲ့အချက်တွေကကျွန်တော်ကဖြည့်ရှင်းမှုလိုတယ်လို့မြင်တာပေါ့နော်ဒါဈေးကစားနေရာပဲချိန်ချိန်ပြန်ကြမှာပဲလို့ပြစ်ထားရင်တော့ကျွန်တော်အနေနဲ့ချိန်ညံ့နေရတယ်ပတ်သက်ပြီးရောပြဿနာတွေကြုံတွေ့လာနိုင်တယ်လို့ကျွန်တော်ထင်တာပေါ့နော်
အမေရိကန်ဒေါ်လာနဲ့မြန်မာငွေလဲလှယ်နှုန်းအတော်လေးကွာလာတဲ့အပေါ်မြန်မာနိုင်ငံတော်ဗဟိုဘဏ်ကပြည်တွင်းပုဂ္ဂလိကဘဏ်တွေနဲ့နိုင်ငံခြားငွေလဲလှယ်မှုမှာဗဟိုဘဏ်ကတတ်မှတ်ထားတဲ့နှုန်းထားအတိုင်းလဲလှယ်ကြဖို့ခေါ်ယူသတိပေးခဲ့ပြီးနောက်မှာဇက်တိုက်ဆိုသလိုဗဟိုဘဏ်အရာရှိတွေအစိုးရဝန်ကြီးတွေလွှတ်တော်ဘဏ်နိုင်ဆိုင်ရာတာဝန်ရှိသူတွေဆွေးနွေးခဲ့ကြပါတယ်။နောက်ပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရတွေအနေနဲ့ဌာနဆိုင်ရာလေလံတွေဝန်ဆောင်ကတွေကောက်ခံကြတာမှာမြန်မာကျပ်ငွေကိုအသုံးပြုဖို့ကိုလည်းဗဟိုဘဏ်ကတမန်အယုံရဲ့ခွင့်ပြုချက်နဲ့အတိပေးချက်တွေပေးပို့ခဲ့ပါတယ်။ဒီအတော်အတွင်းမှာလည်းဗဟိုဘဏ်ကလုံခြုံရေးအကြောင်းပြချက်နဲ့တထောင်တန်ငွေဆက်ကူအစ်စ်တွေထုတ်မယ်လို့လည်းကြေညာခဲ့တာဖြစ်ပါတယ်ရှင်
။မတ်တင်ကြီးထိုက်ပါရှင်။တနင်္ဂနွေနေ့နဲ့ခင်ဖီယိုမြန်မာပိုင်းစီစဉ်တွေကိုဆက်လက်အသံလွှင့်နေပါတယ်။အခုတော့ဥပောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်မှာပါ။နေပြည်တော်မှာအစိုးရရုံးစိုက်တာ10နှစ်နီးပါးရှိလာပြီဖြစ်ပေမဲ့6ကတ်လွန်းတဲ့အတွက်16မဲ့မြို့တော်အဖြစ်တင်စားပြောဆိုကြပုံကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကတုံသက်တင်ပြထားပါတယ
်။လာမယ့်နိုဝင်ဘာလရောက်ရင်နေပြည်တော်မှာအစိုးရရုံးစိုက်တာ10နှစ်ရှိတော့ပါပြီ။ ဒါပေမဲ့စီစီကားကားမရှိတဲ့အတွက်ညဘက်ရောက်သွားရင်တစ်ဆေး6မလားအောင်မရတယ်လို့မကြာမီကရောက်သွားတဲ့နိုင်ငံခြားသတင်းသမားတဦးကပြောပါတယ်။ညောင်မျိုးတဲ့6ဆလောက်ပူပြီးကျင်ဝင်တာမို့ကားအစီး20ပြိုင်မောင်းနိုင်တဲ့လမ်းမကြီးလည်းရှိပါတယ်။ကြီးကျယ်ခမ်းနားတဲ့အဆောက်အဦတွေအပြင်ကောက်ကွင်းတွေနဲ့တရိတ်ဆန်ဥယျာဉ်ရှိပြီးမဲ့လူသားလူလာကင်းမဲ့နေပြီးနေ့တွေပင်ရောက်ရလာရင်တောင်လမ်းတန့်ရှင်းရေးအလုပ်သမားတွေကတွေ့နိုင်ပါတယ်တဲ့။အောက်ချုပ်သူလူသားစားချမ်းသာကြွယ်ဝတာကိုနေပြီးတော့တစ်ကရောင်ပြန်ဟတ်နေပြီးလူမှုစည်းရဲနွမ်းပါတာကိုပြည်မနာမျိုးကပြတ်တာနေတယ်လို့နိုင်ငံခြားစာနယ်ဇင်းကရေးပါတယ်ထူးဆန်းတာကတော့နေပြီးတော့အကြောင်းအကောင်းပြောသူဆိုလို့မရှိသလောက်ဖြစ်နေတာပါပဲစည်းရဲသားများတဲ့နိုင်ငံမှာဒီလောက်အကုန်ကြက်ခံပြီးအစိုးရအတွက်မြို့တော်သစ်တိဆောက်တာကိုအံ့ဩနေကြပါတယ်နေပြီးတော့ဟာဇရိတ်အကုန်ကြက်များသလောက်အကျိုးရှိမှာမဟုတ်ဘူးလို့သုံးသပ်ကြတာများပါတယ်နေပြီးတော့တိဆောက်လို့ကုန်ကြတဲ့ဇီးကိုတိဖို့ခဲ့ပါတယ
်ဆီယနာရှင်ဗိုလ်ချုပ်မူကြီးတန်းရွှေရဲ့လျှို့ဝှက်စီမံကိန်းအနေနဲ့နေပြည်တော်ကိုတိဆောက်ခဲ့ကြောင်းဗိုလ်ချုပ်ကြီးဟောင်းမော်ဝန်းသားဦးခင်ညွန့်ရဲ့ကိုရေးမှတ်တမ်းမှာဖော်ပြထားပါတယ်အရက်ဖက်ဆိုင်ရာအဆောက်အဦတွေကိုခန့်ကြားထဲဝါစွာတိဆောက်ဖို့ဦးခင်ညွန့်ကတာဝန်ယူရပြီးစစ်ဖက်ဆိုင်ရာအဆောက်အုံတွေကိုတော့ဒုဗိုလ်ချုပ်မူကြီးမောင်အေးကတာဝန်ယူတိဆောက်တယ်လို့ဆိုပါတယ်ဆီယနာရှင်ရဲ့လျှို့ဝှက်စီမံကိန်းကိုဓာတ်ပုံရိုက်သူတွေဖန်စီထိမ့်သိမ့်ခံရတဲ့တဲ့င်းကိုလေအစောပိုင်းကမကြခဏကြားရပါတယ်။နေပြည်တော်တိဆောက်ရတဲ့မဟာဗျူဟာကိုပညာရှင်တွေကအမျိုးမျိုးပြောကြပေမဲ့စင်ဖြူ9កောင်မွေးထားပြီးရွှေတကုံစီရီအတုတိဆောက်ထားတာကိုကြည့်ရင်ဘေးရင်ဟောကင်းအရာလောက်တာဖြစ်ဖို့များပါတယ်တဲ့
။နေပြည်တော်ကအစောက်ဦးကြီး30တခုဟာဗုဒ္ဓဘာသာအယူအဆတစ်ခုဖြစ်တဲ့သရဝါတို့ဖြစ်တရား31ပုံကိုရည်ညွှန်းတယ်လို့လည်းပြောကြပါတယ်။နေပြည်တော်တိဆောက်ရေးစီမံကိန်းကိုဆက်လက်အကောင်အထည်ဖော်နေတာဟာတိုက်ပြည်အတွက်ဝင်တို့ဝင်ဖို့ကြီးဖြစ်လာပါတယ်။ဥပမာရန်ကုန်မော်လမြိုင်ဒဝေကားလမ်းကိုပြုပြင်ဖို့ကြက်တန်း5000တာအကုန်ခံပေမဲ့3မိုင်သာရှိတဲ့နေပြည်တော်လမ်းမှာတော့ကြက်တန်း1000ကျော်သုံးတယ်လို့ဆိုပါတယ်။နေပြည်တော်ကကားလမ်းတွေကောင်းမွန်ပြီးကြံဒေသတွေမှာပြင်ဆင်မှုနည်းပါတဲ့အတွက်အခြေအနေဆိုးဝါးနေပါတယ်။ကားအပွားအလာအလွန်နည်းတဲ့နေပြည်တော်ကကွန်ကရစ်လမ်းမကြီးတွေကိုကတရားစီထက်လောင်းပြီးအစ်မြင့်နာကိုလည်းအံ့ဩနေကြပါလေ
။နေပြည်တော်ဟာအစိုးရရုံးဆိုင်တဲ့အုပ်ချုပ်ရေးမြို့တော်သာဖြစ်တာမို့လက်ရှိတိဆောက်ရေးလုပ်ငန်းအားလုံးကိုရပ်ဆိုင်းတင်ကြောင်းအမျိုးသားလွှတ်တော်မှာဖေဖော်ဝါရီ17ရက်နေ့ကဒေါက်တာမြတ်ညာနာစုပြောသွားတာကိုမြန်မာ Times သတင်းစာမှာဖော်ပြပါတယ်။မြေယာတွေကိုသိမ်းယူပြီးကားလမ်းကြီးတွေကိုကွန်ရက်လိုဖောက်လုပ်နေပေမဲ့အသုံးပြုသူမရှိဘူးလို့ဆိုပါတယ်။နေပြည်တော်နဲ့ဆက်ထားတဲ့ကားလမ်းတွေမှာကားမပြောနဲ့ဆိုင်ကယ်သွားတာတော့မတွေ့ရဘူးလို့ဆိုပါတယ်စိတ်ကန်းနဲ့ဝေးတဲ့နေပြည်တော်မှာစက်မှုစုံတီထောင်လို့အကျိုးမရှိနိုင်ပါဘူးစီးပွားရေးမျိုးတော်ဖြစ်လာဖို့အခြေအနေမပေးတဲ့နေပြည်တော်ကိုဆက်လက်တည်ဆောက်နေတာရပ်ဆိုင်းတဲ့ကြောင်းဒေါက်တာမြတ်ညာနာစုကအမျိုးသားလွှတ်တော်မှာတင်ပြသွားတာဖြစ်ပါတယ
်မြေယာအများအပြားသိမ့်ယူပြီးတည်ဆောက်တဲ့နေပြည်တော်ကိုအစိုးရရုံးပြောင်းပြီးလင်းနေအကြာ2009ခုနှစ်ဒီဇင်ဘာ29ရက်နေ့မှာနေပြည်တော်စီရင်တာယာရေးဥပဒေကိုဗိုလ်ချုပ်မူကြီးတန်းရွှေကပြဋ္ဌာန်းပါတယ်။ဒီဥပဒေအရနေပြည်တော်စီရင်တာယာရေးကော်မတီဟာတိဆောက်ရေးလုပ်ငန်းအောင်မြင်မှုအတွက်လုပ်ချင်တာအလုံးကိုလုပ်ပိုင်ခွင့်ရှိနေပါတယ်။နေပြည်တော်တိဆောက်မှုကိုထိတ်တန့်ရွက်ချက်လှုပ်ထားပြီးတော့မှတိဆောက်ပြီးလင်းနေကြားမှာသင်္တလိုလုပ်ခွင့်ပေးတဲ့ဥပဒေကိုပြဋ္ဌာန်းတာဖြစ်ပါတယ်။အစိုးရလုပ်တာအလုံးမှန်ကြောင်းပြောတဲ့ဥပဒေဖြစ်ပါတယ်။တင်လို့တိမ့်ယူပြီးပြန်လဲစွန့်ပစ်တဲ့မြေကိုအသိခံရသူကစုံစမ်းမှုနေပြီးတော့ခရိုင်နဲ့မြို့နယ်တွေမှာမြေအသုံးချမှုစီမံခန့်ခွဲရေးကော်မတီရုံးဆက်တစ်ခုဖွင့်လှစ်ထားရပါတယ်။မြို့နယ်၄ခုစီပါဝင်တဲ့ခရိုင်နှစ်ခုကိုနေပြီးတော့ကောင်းစီနယ်မြေဆိုပြီးအုပ်ချုပ်မှုဒေသလှုပ်ထားပါတယ်။ဒါပေမဲ့မြို့နယ်ဟောင်းတွေဖြစ်တဲ့တက္ကုံပြမနာနဲ့လေဝေးမှာသာလူနေများပြီးအစိုးရရက်ကွက်မှာလူနေကျဲပါတယ်။နေပြည်တော်သားအမြန်လမ်းမှာလမ်းဖွင့်တဲ့နှစ်2009ကစပြီး9နှစ်အတွင်းကားပေါက်လို့တည်ဆုံးသူ400နီးပါးရှိလာတဲ့အတွက်ပြည်ခိုင်ဖြိုးပါတီကဦးဆောင်ပြီးအမြန်လမ်းတလျှောက်ပြည့်ရွရာကြောင်းသိရှိရပါတယ်ခင်ဗျာ
မတ်ချခင်မှာတော့စနေနေ့ညဓာတ်ရိုက်လည်လိုက်စီစဉ်ကိုနားဆင်ရတော့မှာပါအခုတော့ American Indian အသုံးနှုန်းသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါနားဆင်ကြအောင်ပါရှင်
ဒီတင်ပါ English American San Kandam မှာဖုံးလို့ဒိဗေရတဲ့ dirt ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပြီးမှမို့ပထမဦးဆုံး
dig up dirt
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက dig dig up up dig up က2 for a dirt dirt ကဖုံးအမှိုက်အညစ်အကြေးဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့အမှိုက်အညစ်အကြေးဖုံးကို2 for လိုက်တာပေါ့နေ့စဉ်ဘဝမှာဒီအသုံးရဲ့ idiom ဒီပဲကတော့အမှိုက်ဆိုတဲ့လူတူတယောက်နဲ့ပတ်သက်လို့မကောင်းချမ်းကိုလိုက်စုံစမ်းဖော်ထုတ်တာဖြစ်ပါတယ်အထူးသဖြင့်ရွေးကောက်ပွဲတွေနီးလာတဲ့အချိန်မှာဝင်ရွေးချယ်ခံကြတဲ့ကိုယ်စားလှယ်တွေအနေနဲ့ရှင်ပြိုင်ဘက်တွေအကြောင်းတိတ်ခါကြရလေအောင်နာမည်ပြရလေအောင်အကျင့်စာရိတ်တညံ့နာအဖြစ်ရှိတာတွေကိုလိုက်စုံစမ်းပြီးအများသိအောင်သတင်းဖြန့်ဖော်ထုတ်လို့ရှိကြတဲ့အတွက်ကြောင့်ဒီ dig up dirt ဆိုတဲ့ idiom အသုံးကိုဒီနေရာမှာသုံးတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Politicians try to dig up dirt about their opponents, especially when elections are near.
နိုင်ငံရေးသမားတွေအနေနဲ့ရွေးကောက်ပွဲတွေနီးလာပြီဆိုရင်သူတို့ရှင်ပြိုင်ဘက်တွေကြောင်းမကောင်းတာတွေကိုလိုက်လံစုံစမ်းဖော်ထုတ်ဖို့ကြိုးစားကြတယ်လို့ကြီးကြီးပြောရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Politicians try to dig up dirt about their opponents, especially when elections are near.
ကူဆလေတင်ပြပေးမှာကတော့
dirt cheap
ဖြစ်ပါတယ်ဆာလုံးပေါင်းက dirt dirt ကဖုံအမှိုက် cheap cheap ကဈေးပေါ်တာဆိုတော့စုစုထုံရဲ့ဓာတ်ရိုက်ဒီပဲကတော့အမှိုက်လိုပဲဈေးပေါ်တာပေါ့အမှိုက်ဆိုတာတန်ဖိုးရှိတဲ့အတိုင်းဈေးပေါ်တဲ့နေရာမှာအမှိုက်လောက်ပဲတန်ဖိုးရှိတယ်လို့တင်စားပြောထားတာဖြစ်တဲ့အတွက်ဒီသုံးရဲ့ idiom အဓိပ္ပာယ်ကတော့ရှင်းပါတယ်တနည်းတော့မတန်တဆဈေးပေါ်တာသိကူဈေးပေါ်နေတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာအတုံးမှာတော့ဈေးကထွန့်ပြစ်တဲ့လောက်ပဲရှိတယ်ဆိုတဲ့အတုံးလို့ပေါ့။ဒီသုံးနှစ်ပတ်သက်လို့ George Gobi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Vegetables are dirt cheap at the farm. So Mary bought a lot.
အဲ့ဒီလေကွေးမှာဟင်းသီးဟင်းရွက်တွေကထွန့်ပြစ်တဲ့လောက်သိကူဈေးပေါ်လှတဲ့အတွက်ကြောင့် Mary ကအများကြီးဝယ်ခဲ့တယ်လေလို့ကြိပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Vegetables are dirt cheap at the farm, so Mary bought a lot.
ခုနောက်ဆုံးတင်ပြပေးမှာကတော့
dish the dirt
ဖြစ်ပါတယ်။စာလုံးပေါင်းက D-I-S-H ဖြစ်ပြီးဒီနေရာမှာ dish ကိုကရိယာဖြစ်အသုံးပြုထားကဖော်ထုတ်တာလို့ကြိပေးရပါတယ်။ T-H-E-theDIRT, the dirt ကဖုံးဆိုတော့စစုထုံရဲ့ဓာတ်ရိုက်ဒီပဲကတော့ဖုံတို့အမှိုက်တို့ကိုကော်ထုတ်တာဖော်ထုတ်တာပေါ့ဒီနေရာမှာအဓိပ္ပာယ်မဲ့တဲ့စကားဖြစ်တဲ့အတင်းအဖျင်းကိုအမှိုက်တိုက်နဲ့တင်စားပြောထားတာလို့ဆိုရမှာပါ idiom ဆိုရဲသဘိုက်ဒီပဲကတော့အတင်းအဖျင်းပြောတာလေးပေးတာကိုဆိုလိုတာဖြစ်ပါတယ်အင်္ဂလိပ်ဘာသာစကားနဲ့တလုံးနဲ့ပြောရင်တော့G-O-S-S-I-P, gossip, လို့တာလို့ဆိုရမှာပါ။ဒီသုံးနှစ်ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The college girls got together at the restaurant and dished the dirt.
ကိုလီကျောင်းသူတွေဟာစားတော့ဆိုင်ဆိုင်မှာစုပြီးတော့အတင်းဝိုင်းပြောနေကြလေလို့ထိပေးရပါလေ။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The college girls got together at the restaurant and dished the dirt.
ဒီတင်ပါ dirt ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
dig up dirt, dirt cheap, dish the dirt.
တို့ဖြစ်ကြပါလေ။နောက်တင်ပါကုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
American Indian အသုံးနှုန်းသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်ကတင်ဆက်ခဲ့တာပါရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့တနင်္လာနေ့ညနေခင်းရုပ်သံအစီအစဉ်မှလည်းကြည့်ရှုနိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းတိုမီတာ24 kHz 11123လိုင်းတိုမီတာ32 kHz 9325လိုင်းတိုမီတာ49 kHz 9433တို့ကအပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချက်ထုတ်လွှင့်သွားမှာပါဒါပြင် VOA မြန်မာပိုင်းကနေရုပ်သံအစီအစဉ်ကိုလည်းနေ့စဉ်မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲအထိ Asia Set 7ဂျိုတုကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီရုပ်သံအစီအစဉ်ကိုလည်းအချိန်ချင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ရှင်။တနင်္ဂနွေနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးမူကြမ်းအလားအလာနဲ့ပတ်သက်လို့သောတာရှင်တွေရဲ့သဘောထားအမြင်တွေကိုဥသားညုံကနေပြီးတော့တင်ဆက်ဆွေးနွေးထားပါတယ်ထုတ်လုပ်သူကမဆုမမရှင
်မင်္ဂလာပါခင်ဗျာစနေညပိုင်းတဲ့လီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဖွဲ့စည်းပုံကိစ္စပါဖွဲ့စည်းပုံဆိုတာကတော့ဒီပြီးခဲ့တဲ့ရပ်ပိုင်းတွင်းကပဲဒီလက်ရှိ2008ခုနှစ်ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ဥပဒေမူကြမ်းတရက်ကိုဒီပြောင်စုကြံ့ခိုင်ရေးပါတီကတွဲပတ်တွင်းမှုဖြစ်တဲ့ဒီလွတ်တော်ကိုယ်စားလှယ်ဦးသိန်းစောဦးဆောင်ပြီးတော့တင်သွင်းခဲ့တာရှိပါတယ်ခင်ဗျာအဲ့တော့ဒီဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့လည်းဒီအတိုက်ခံဒီမိုကရေစီအင်အားစုတွေရောတောင်းဆိုနေတာကြားပါပြီအဲ့တော့ဒီဖွဲ့စည်းပုံပြင်ဆင်ရေးအခုဥပဒေမူကြမ်းထွက်လာတဲ့အခါမှာဒီတောင်းဆိုနေတဲ့အချက်လက်တွေကဘယ်လောက်ထိထင်ရှားမှုရှိလဲနောက်တစ်ခုကဒီပြင်ဆင်ရေးအလားအလာဘယ်လောက်ထိဖြစ်လာနိုင်လဲဒီအကြောင်းတွေကိုကျွန်တော်သုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်အဓိကပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီအငြိမ်းသားဗိုလ်မှူးကြီးတင်မောင်ဦးဖြစ်ပါတယ်သူကတော့ဒီပြောင်စုချက်ခိုင်းတဲ့ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဖြစ်တယ်လို့ပဲဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဒီလွှတ်တော်ကော်မတီတွေလေးလာရေးကော်မတီတွေမှာပါဝင်သူလည်းဖြစ်ပါတယ်နောက်တစ်ဦးကတော့ဒီ88ငင်းငိုင်းတဲ့ပွန်လင်းလူဖွဲ့စည်းကခေါင်းဆောင်သူဖြစ်တဲ့ဦးမြအေးကိုဖိတ်ခေါ်ထားပါလေ2ဦးရှိပါလေအဲကျွန်တော်တို့လေးလိုင်းပေါ်မှာအခုဦးတင်မောင်ဦးရောက်ပါပြီဦးတင်မောင်ဦးကြားပါလားခင်ဗျဗိုလ်မှူးအငင်းသားဗိုလ်မှူးတင်မောင်ဦး
ကြားပါလေခင်ဗျကြားပါလေ
ဟုတ်ကဲ့ပါခင်ဗျကျွန်တော်တို့လည်းဖုန်းခေါ်ခက်ခဲဖြစ်လို့အခုမှဆရပါအဲ့တော့ကျွန်တော်အရင်ဆုံးဦးတင်မောင်ဦးကိုမေးချင်တာကတော့ဦးတင်မောင်ဦးကလည်းဒီလွှတ်တော်ကဒီဖွဲ့စည်းပုံလေးလိုက်ရေးကော်မတီထဲမှာလည်းပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေမှာလည်းလေးလိုက်ရေးကိစ္စတွေမှာလည်းပါတယ်ဆိုတော့အခုဥပဒေကျမ်းတော့ဒီပြောင်စုကြံ့ခိုင်ရေးပါတီကနေပြီးတော့ဥဆောင်ပြီးတော့တင်သွင်းလိုက်တာရှိပါတယ်ခင်ဗျာကျွန်တော်နည်းနည်းလေးတစ်ခုလေးမေးချင်အရင်ဆုံးမေးချင်တာကလွှတ်တော်မှာရှိတဲ့ဒီဖွဲ့စည်းပုံဥပဒေပြင်ဆင်ရေးအတွက်လေ့လာရေးကော်မတီတွေဘာတွေကအချက်လက်တွေကဘယ်လောက်ထိကိုစားပြုလဲဘာဖြစ်ဆိုတော့ဒီကော်မတီကတင်တာမဟုတ်ဘဲနဲ့ပါတီဘက်ကနေတည်ဆန့်တင်လာတော့နည်းနည်းကွာချက်တွေမဖြစ်နိုင်ဘူးလားဥတင်မောင်ဘယ်လိုယူဆပါလဲ
ကျွန်တော်တို့ဒီဥပဒေရတင်တာနဲ့ပတ်သက်ပြီးတော့ဒီတောင်စုလွှတ်တော်ရဲ့ဥပဒေပါဟောကလေကျွန်တော်တို့ကိုယ်စားလှယ်တူကတော့လည်းကော်မတီရတော့လည်းတင်ွေးရှိပါလေကျွန်တော်တို့ဒီနေရာမှာတင်တဲ့အခါမှာခုနပြောတဲ့ကော်မတီအနေနဲ့ကြတော့တတ်မှတ်ထားတဲ့ဥပဒေကြံတဲ့တတ်မှတ်ထားတဲ့20ငွေလုံးမှာလူစုဖို့အတွက်အခက်အခဲဖြစ်နေပါလေလွတ်တော်ထဲမှာကြည့်လိုက်ရင်ကျွန်တော်တို့ကိုယ်စားလှယ်အနေနဲ့ဒီနေ့ပြည်ထောင်စုချက်ခိုင်တဲ့ဖွဲ့စည်းပါတီက48ရာခိုင်နှုန်းရှိပါလေဒါကြောင့်သူကနေပြီးတော့ကျွန်တော်တို့ပါတီကနေဥဆောင်တင်နေကြောင်းရတော့ပါတီမှာကလိုအပ်တဲ့20ရာခိုင်နှုန်းအပြည့်ရှိပြီးဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဥဆောင်ပြီးတင်ခြင်းဖြစ်ပါတယ်ဒါကလို့ကော်မတီတင်မယ်ဆိုရင်ကော်မတီမှာ20ရာခိုင်နှုန်းရဖို့အတွက်ဆွေးနွေးရမယ်ညှိရမယ်ဆိုရင်အခက်အခဲတွေရှိနေပါတယ်ဒီအပြင်ကျွန်တော်တို့ပြီးခဲ့တဲ့ဒီ section မှာပေါ့ဒီဒီဆောင်တော့ဒုတိယနိုင်ငံကဦးနဲ့နာကျော်စွာကအစိုးတခုတင်ထားပါတယ်ဒီဆိုတော့ဖက်ဒီဘုတ်ကမှုဒီပြင်းနေဥပဒေချမ်းကိုအခုကျင်းပနေတဲ့လွတ်တော်မှာပဲကျင်းပပေးဖို့ဆိုပြီးတော့အဆုံပြုလို့တိုက်တွန်းလာရှိပါတယ
်ဟုတ်ကဲ့ဦးတင်မောင်တစ်ချက်နောက်ချက်မေးချင်ပါလေတစ်ချက်မေးချင်ပါဆိုတော့အခုတင်လိုက်တဲ့မူကြမ်းထဲမှာကောဦးတင်မောင်ဦးတို့ပထမဒီကော်မတီတွေကနေပြီးတော့လေ့လာပြုစုထားတဲ့အချက်လက်တွေဘယ်လောက်ထိပြည့်ပြည့်စုံစုံပါဝင်ပါလဲ
ကျွန်တော်တို့အခုနှစ်ပိုင်းတင်တာတော့အမှတ်က436ကားကြီးဖြစ်ပါတယ်အဲ့ဒီမှာကျွန်တော်တို့ပုံမှန်၄ခုတင်ပြခြင်းဖြစ်ပါတယ်ဒုတိယကတော့436အခောက်ကြီးဖြစ်ပါတယ်အဲ့ဒီမှာပုံမှန်30ပါပါတယ်ဒီနေရာမှာ အဲ့ဒီနေရာအဆိုးထဲမှာမပါဘဲနဲ့ပုံမှန်တစ်ခုနေတဲ့အကျုံးဝင်လာတော့ယနေ့တိုင်းသားတွေလိုအပ်နေတဲ့ပါဝါတို့တက်စုရစုစုဒီ sharing လုပ်တဲ့ဇယားနေကအချက်50လင်းချက်လုံးလုံးပါပါတယ်ဒါကြောင့်ကျွန်တော်တို့ဒီနေ့တင်လိုက်တဲ့ပုံမှန်နဲ့ပြောရင်တော့၄ပေါင်း34ခုဖြစ်ပါတယ်ဒါတွေကကျွန်တော်တို့ဒီတော်စုလွတ်တော်ကနေပြီးတော့ဖွဲ့ခဲ့တဲ့ဒီတော်စုလွတ်တော်ဖွဲ့စည်းပုံချခဲ့ဥဒီလိလသုံးတဲ့ကော်မတီတာဝန်တော်ဒီတော်စုလွတ်တော်နေဖွဲ့ထားတဲ့ဖွဲ့စည်းပုံချခဲ့ဥဒီပြည်စင်နေရေးအကောင့်ချက်ပုံမှုကော်မတီဒီမှာဆွေးနွေးခဲ့တဲ့နိုင်ငံရေးပါတီအသီးသီးနဲ့တိုင်းသားပြည်သူတွေလူဝတ်တဲ့ဆန္ဒကိုအများဆုံးပါတော့တွေ့ရပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျကျွန်တော်နောက်တစ်ချက်မေးချင်ပါလေအခုကရွေးကောက်ပွဲတွေလည်းဒီနှစ်ကုန်ပိုင်းမှာကျင်းပဖို့ရှိပါတယ်ခင်ဗျာအဲ့တော့ဒီဖွဲ့စည်းပုံမှုတွေကပြင်ပြီးတော့မှလူထုဆန္ဒခံယူပွဲ referendum လုပ်ရမယ့်အနေအထားမျိုးမှာချိုးချက်လက်တွေမှာရှိမှာပါအဲ့တော့အဲ့ဒီအခြေအနေအထိကိုမှီပါမလားတကယ်တမ်းဖွဲ့ရွေးကောက်ပွဲမတိုင်ခင်မှာလုပ်နိုင်ပါမလား
ကျွန်တော်ကိုရှာနုံနဲ့ဒီ UI မှာ interview လုပ်တော့လည်းကျွန်တော်ရှင်းပြခဲ့ပါတယ်ဒီမနက်ကဖွဲ့စည်းပုံချိန်ကဥတည်တယ်ဆိုရင်အဆင့်30ရှိပါတယ်အခုပြည်တော်လုံးလို့တော့နေပြီးတော့ဆောင်ရွက်ပြီးလိုက်တာပထမအဆင့်ဖြစ်ပါတယ်အခုတော့ဥပဒေကြမ်းတင်ခွင့်ရမှာပါပြီကျန်တဲ့ဒုတိယအဆင့်ကတော့436ခါဝေးပြင်ခွင့်ဖြစ်ပါတယ်ဒီတက်ကိုပြည်တော်လုံးလို့တော့မှရှိတဲ့ကိုယ်စားလှယ်85ရာခိုင်နှုန်းလက်မှတ်ထိုးရမှာဖြစ်ပါတယ်ဒါယနေ့လက်ရှိဒီသေးဥတွေအပိုင်လို့ရဖြစ်ပါတယ်ဒီတက်ကိုကျွန်တော်ဒီဘက်ထဲမှာဆွေးနွေးပြခဲ့ရင်ဥတွေမှာမှပါလေချက်တက်တူဆွေးနွေးပြီးတော့အားလုံးကသဘောတူတဲ့ဆန္ဒပြတဲ့လူများလာလို့85ရာခိုင်နှုန်းရခဲ့ပြီအချိန်တိုအတွင်းမှာ436ခါခွေးတင်နိုင်မယ်လို့ညွှန်းလင်းလို့ရပါတယ
်ဟုတ်ကဲ့ပါခင်ဗျာ
ဒီအဆင့်ဖြစ်တဲ့85ရာခိုင်နှုန်း plus ကျွန်တော်တို့ referendum လုပ်ခဲ့အဆင့်ပေါ်လေ436ခါကြီးပြီမှုဒါလည်းကျွန်တော်တို့ referendum လုပ်ဖို့လူတယ်လို့အားလုံးလည်းသိကြတာဖြစ်ပါတယ်ဒီတော့ကလည်းလူဝါလာရင်ဖွဲ့ရမယ်ကျွန်တော်နိုင်ငံမှာကော်မရှင်နေနေရဒီတော့သူရေကောက်ပွဲကော်မရှင်ကြီးနဲ့ရှင်းသားပြီးလာဖြစ်ပါတယ်တကယ်သာဒီတော့သူလွတ်တော်ကိုယ်စားလှယ်664ရောက်လို့ဒါဖွဲ့စည်းပုံရပေါ့စိတ်ဝင်စားမယ်နိုင်ငံရဲ့လားရာကိုကောင်းတဲ့ပုဂ္ဂိုလ်ရွှေ့ကျင်နေဆိုရင်အချိန်တိုအတွင်းမှာဖြစ်နိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့နောက်တစ်ချက်မေးချင်ပါလေအခုဗိုလ်မှူးချုပ်တင်မောင်ဦးတို့ကြံ့ခိုင်ပါတီကတင်လာတဲ့မူကြမ်းရှိပါတယ်ဒီမူကြမ်းကပြောမယ်ဆိုရင်တော့ခုနကကျွန်တော်ပြောလို့85ရာခိုင်နှုန်းပြရင်ရရင်ပြင်ရမယ်ဆိုအခြေအနေပါအဲ့တော့ဒီကိစ္စမှာဘယ်လောက်ထိမျှော်လင့်ထားလဲတက်မဲတွေဘာတွေရပါမလားအတိုက်ခတ်မဲတွေရပါမလား
အဲ့တော့ကျွန်တော်ဟိုလွတ်တော်ကမှကြီးလိုက်ရင်တော့ရငယ်လုံးတရားမှာဒီတော့ခံရတဲ့ကိုယ်စားလှယ်ကောသက်ရငယ်လုံးဖြစ်ပါတယ်တက်မတော်က25ရငယ်လုံးဖြစ်ပါတယ်ယနေ့ကြားပြတ်မလုပ်တဲ့အတွက်ကြောင့်ဒီတော့ခံရငယ်လုံးက85မှပြည့်အောင်တွေ့ရမှာဖြစ်ပါတယ်ဟိုဘက်က25ရေးရတချို့တက်မတော်နေသားလည်းကြီးမယ်ဆိုရင်တော့ပါလာရင်လည်း25လုံးပါပါမယ်။မပါလာရင်လည်းလုံးဝမပါလာနိုင်မယ့်အနေအထားဖြစ်ပါတယ်။သို့သောကျွန်တော်တို့ပြင်တဲ့အချက်တွေကိုဥပဒေကြောင့်ဆွေးနွေးတဲ့အခါမှာတက်မတော်ဘက်ကလည်းကော်မတီတွေမှာပါတယ်ဆွေးနွေးတာလည်းဒါမျိုးဆန္ဒရှိလို့ပါလာခဲ့မယ်လို့ဆိုရင်တော့ကျွန်တော်တို့နိုင်ငံအတွက်ကျွန်တော်တို့အခုပြောနေတဲ့ဒီလိုငင်းငင်းရေးတို့ National Dialogue တို့ Constitution ပြင်တာတို့နောက်ဆုံးဆိုတော့လည်းကျွန်တော်တို့အဲ့ဒီအားလုံးဆောင်ရွက်နေမှာဖြစ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့
ဒီတွင်လည်းအဖွဲ့အစည်းတည်းကစဉ်းစားပြီးတော့အလေးနဲ့ထားပြီးတော့ဆောင်ရွက်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဦးတင်မောင်ကျေးဇူးပါဦးတင်မောင်လေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်နောက်ဥပမာဆိုရင်တော့36မှာ85ရာခိုင်နှုန်းကနေ80ရာခိုင်နှုန်းပြင်ရမယ်ဆိုတဲ့အချက်လိုက်ပြီးတွေ့ရပါတယ်ဒါပေမဲ့59စလုံးလုံးဟာမျိုးမှာခုနတိုက်ခန့်ခေါင်းဆောင်ဒေါ်ဆန်းစုကြည်တမရဖြစ်ခွင့်ဆိုတဲ့ပိတ်ပင်ထားတဲ့ကိစ္စမျိုးကမပါလာတာကျွန်တော်သတိထားမိပါတယ်လက်ရှိတော့ဆွေးနွေးပွဲအတွက်ဝင်ရောက်ဆွေးနွေးလို့ရတဲ့တော်ရှင်တူရှိပါတယ်ခင်ဗျာကိုဒက်တနာအမေရိကန်ပြောဆိုရပါကိုဒက်တနာကြားပါလားခင်ဗျာကိုဒက်တနာဒီအခြေအနေနဲ့ပတ်သက်လို့ဆွေးနွေးလို့ရပါတယ
်2008နာဂေအခြေခံဥပဒေအရဆိုလို့ကျွန်တော်နိုင်ငံတကာလုံးဝအကျိုးလည်းမရှိဘူးဒါတူသူတစ်ခုအတွက်ဒါရည်ရွယ်ချက်ရင်းရေးဆွဲထားတယ်ဒါအဓိကအချက်ရတော်ဆောင်စီကိုအဓိကရည်ရွယ်ထားတယ်အရည်ရွယ်ထားဆိုဒီအခြေခံဥပဒေကြီးကိုကျွန်တော်ပြင်ဆင်တာတွေတောင်းလဲတာတွေဒါတွေ့နေတဲ့အစားကိုကြာဒီအချိန်ကဥပဒေရောဆက်ပြီးတော့အသိရတာပုံပြီးတော့ဆန့်ကျင်နေတော့ဘာကြောင့်လဲဆိုလို့ချင်းဒီအချိန်ကဥပဒေကျောင်းနိုင်ငံအတွက်လည်းဘယ်လိုမှလည်းကောင်းကျိုးတဲ့အေးတယ်မဟုတ်ဘူးတင်းတဲ့ရာဟိုကပြည်စဲကော်မတီတွေကျောင်းလဲကော်မတီအကော်မတီတွေရောတင်လိုက်ကြတယ် ကတင်တဲ့ခါကျတော့ဒီလွှတ်တော်ကဘသူတွေဆောင်းဟုတ်ထားလဲဆိုလို့ရှိရင်ဒီချက်ဖွဲ့နဲ့ဒီစစ်တပ်ကပဲဆောင်းဟုတ်ထားတာကဲစစ်ကဲချက်ဖွဲ့ကလည်းထောက်ခံရတာဟောခေါ်ဆောင်ရဟောထောက်ခံတယ်ထောက်ခံတယ်စစ်သားတယောက်ကိုတောင်းတာကိုယ်စားတယောက်ကသူကန့်ခွက်တယ်ဆိုလို့ရှိရင်သွားရအောင်အရာရအောင်နောက်တစ်ခါလူလူဆလာခံရွယ်လို့ပါလူလူဆလာခံလို့ပိုင်ဝဲလုံးဝဆိုလို့ရှိရင်လည်းကျောင်းကဘောလို့ရှိတယ်ဒီတော့ကကျွန်တော်တို့အခုကလူမျိုးကြီးပေါ်တာကြီးဖန်တီးတဲ့အုပ်စုတွေလည်းရှိနေတယ်အဲသူတို့တွေလည်းတနည်းကိုတနည်းလိုက်ရှောက်စီကြအောင်အဲ့တော့အကောင်းဆုံးကညာအုံးကဟောဒုတိယနဲ့ဆိုလို့ရှိရင်ဆန္ဒလည်းဒီကတိုင်းပြည်တွေကတိုင်းပြည်နဲ့လူမျိုးတွေကဒုတက်ချင်တယ်ဆန္ဒလည်းရှိတယ်စေတနာလည်းရှိတယ်ဒီအချိန်ကဥရိရောကျေသူငါးတားလည်းလက်ခံကြဘူးဆိုလို့ရှိရင်တော်တည်တယ်သူဆန္ဒလည်းရှိတယ်ဆိုလို့ရှိရင်ကတိအချိန်ကဥရိယူကချက်ချလိုက်ကြ။ဟာဒီ36 59စာလုံးနဲ့ချက်လိုက်တာပို့ပြီးတော့အကျိုးရှိတယ်။အဲဆိုလို့ရှိရင်ကျွန်တော်တိုင်ကြည့်တယ်အများကြီးချက်လာတယ်
။ကုတ္တနာဆက်ဆွေးနွေးဖို့ရှိပါတယ်လေလိုင်းပေါ်မှာခဏနေထားပြပါအောင်ခင်ဗျာကျွန်တော်ကုမြားကြီးလေလိုင်းပေါ်ရောက်လာလို့ပါကုမြားကြီးကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါလား
။ကုမြားကြီးခုနဒီလိုင်းပေါ်မှာကျွန်တော်ကြားပါလို့ပါအဲ့တော့ကျွန်တော်ခုနမေးတဲ့မေးခွန်းပါပဲကုမြားကြီးတို့ဘက်ကတောင်းဆိုထားတဲ့လိုလားတဲ့အချက်လက်တွေကုမူချမ်းထဲမှာတွေ့ရပါလား။
အဓိကကကျွန်တော်တို့ကပုံမှန်436ပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်လက်မှတ်ကောက်ခံဆန္ဒချတဲ့အခါမှာကျွန်တော်လက်မှတ်5သန်းနီးပါးရခဲ့ပါတယ်။အဲဒါအခုလက်ရှိပြင်ဆင်မယ်ဆိုတဲ့အခြေအနေဒီ80ရာခိုင်နှုန်းပဲပြင်ပြင်65ရာခိုင်နှုန်းပဲပြင်ပြင်သို့မဟုတ်80နဲ့2ရာခိုင်နှုန်းပဲပြင်ပြင်ကျွန်တော်တို့အနေနဲ့ကကျွန်တော်တို့အနေနဲ့ပြင်ဆင်နေဆိုတဲ့အောင်စိတ်အောင်တိတ်အောင်နမိတ်ကိုကျွန်တော်ယူခြင်းဖြစ်တယ်။အခုရှိတာကအခုချိန်မှာအစိပ်ကူကန်ကာလာဖြစ်တဲ့အတွက်ကြောင့်ကျွန်တော်လူချင်းတဲ့ပုံစံမျိုးတော့အပြည့်ဝရလဲဦးမယ်လို့ငိုတဲ့အကြောင်းမပြောလဲနေပါဘူး။အဲဒါကြောင့်မလို့အခုလက်ရှိ80ရာခိုင်နှုန်းပြည့်မယ်ဆိုတင်ထားတဲ့အဆိုဟာကျွန်တော်တို့လူချင်းတဲ့စန္ဒနဲ့ထပ်လူထပ်ညမဖြစ်တော့လဲပဲကျွန်တော်တောင်းဆိုချက်ကိုပြင်ကိုပြင်ရတယ်ဆိုတဲ့အောင်စိတ်အောင်တိတ်အောင်နမိတ်ကိုတော့ကျွန်တော်ယူပါတယ်ခင်ဗျာ။
ဟုတ်ကဲ့အခုမူချမ်းထဲမှာပါတဲ့အချက်လက်ချို့မှာ59ဆလုံးလို့နေရာမျိုးမှာခုနကူမြာကြီးတို့ဘက်ကတင်ထားတဲ့အချက်ပေါ့နော်အဲ့ထက်မှဒီဒွန်ဆန်းစုကြည်ကိုတမနာဝင်ရွေးလို့မရအောင်ပြင်ပထားတဲ့ချက်ချက်ပါပါတယ်ဒါပေမဲ့အဒီချက်ကိုပယ်ဖျက်ထားတာမရှိပါဘူးဒါနဲ့ပတ်သက်လို့ရော
ဟုတ်ပါတယ်အဓိကကတော့ပြောမယ်ဆိုလို့ရှိရင်တော့ဗျာမြန်မာနိုင်ငံရဲ့အတွေ့အကြုံကာလပါနိုင်ငံတော်တမနာဖြစ်ရင်းနဲ့ပတ်သက်ပြီးတော့နိုင်ငံသားတိုင်းဟာတမနာဖြစ်ခွင့်ရှိတယ်ဆိုတဲ့အခြေအနေကိုရအောင်ကျွန်တော်တစ်ဆင့်ပြင်သွားမှာဖြစ်ပါလေသို့တော်လည်းပဲကျွန်တော်တောင်းဆိုခဲ့တဲ့အချက်မှာ436ကိုအဓိကထားပြီးတောင်းဆိုခဲ့ရဆိုတော့လက်ချင်မပြည့်စုံကြပါဘူး။အဲဒါကြောင့်436ပြည့်စုံမယ်ဆိုခြင်းဒီကျွန်တော်တောင်းဆိုမှုတစုံတရာအားဖြင့်အတိမတ်ပြည့်စုံလို့ကျွန်တော်နားလည်လက်ခံထားပါလိမ့်
။အခုတင်ထားတဲ့436ထဲမှာ85ရာခိုင်နှုန်းဖွဲ့စည်းပုံပြင်ဖို့အတွက်ပေါ့နော်85ရာခိုင်နှုန်းကနေ80ရာခိုင်နှုန်းထိရှော့ဖို့ဆိုတဲ့သူတို့တင်ပြချက်ပါပါတယ်ဒီပေါ်မှာလက်ခံကိုမြားကြီးတို့လက်ခံလားဟုတ်ကဲ့ကိုမြားကြီးကြားပါလား
Hello
ကိုမြတ်ကြီ
းဟုတ်ကြားပါလေခင်ဗျ
အဲ့တော့436ပြည်ရေးကိစ္စမှာသူတို့တင်ထားတဲ့အထက်မှာ80ဒီဖွဲ့စည်းပုံပြည်ရေးအတွက်လိုအပ်တဲ့ဒီအရေးအတွက်မှာ85ရာခိုင်နှုန်းကနေ80ရာခိုင်နှုန်းကိုရှော့ချထားပါတယ်ဒီပေါ်မှာတော့ကိုမြတ်ကြီးတို့လက်ခံလား
အဓိကအားဖြင့်လက်ခံရင်လက်မခံရင်ဆိုရတဲ့ပြည်လူထုရဲ့တောင်းဆိုမှုသူတို့အတိမတ်ကြည့်ပြီးပြင်လာရတယ်ဆိုတဲ့အပေါ်မှာကျွန်တော်နားလည်ရမှာဖြစ်ပါလေကျွန်တော်လူချင်တာကတော့ဗျာကိုကုံပြောရလို့ရှိရင်100ရာခိုင်နှုန်းဟာ civilian အားလုံးကစီဗီလီယံတွေပဲဖြစ်ရမယ်ဆိုတော့ကျွန်တော်နားလည်ထားပါတယ်ဆိုလိုချင်တာကလူလူကြီးချက်ပြီးတော့ကိုယ်စီလေးပဲဖြစ်ရမယ်လို့နားလည်ထားပါတယ်တို့တော့ဒီအချိန်တမယောက်ခေကာလဆက်ကြမှာအများအားဖြင့်အတင်ကူးပြောင်းကာလကိုညှောက်မှုတဲ့ကာလမှာအခုအချိန်မှာအလောက်မျိုးအထိတို့ပြင်လာရမယ်ဆိုတော့ကျွန်တော်တောင်းဆိုထားတဲ့လက်မှတ်၅သန်းကိုအတိမတ်တူလာခြင်းဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကုမြားကြီးလှိလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာဗမူးတင်မောင်ကိုပြန်ရောက်ပါပြီတင်မောင်ကိုကြားပါလားခင်ဗျာ
ဟုတ်
ကဲ့ဥတီမောင်ကျွန်တော်ခုနမီးတဲ့မိကုံးပါပဲအဓိကဒီ59ဆလုံးနိုင်ငံတော်သမ္မတရွေးချယ်ပိုင်ခွင့်နဲ့ပတ်ရွေးချယ်ခံပိုင်ခွင့်နဲ့ပတ်သက်လို့ပေါ့ကန့်သက်ထားတဲ့ကိစ္စမှာဒီမဥပမာဆိုတက်ခန့်ကောင်းဆောင်ဒွန်ဆန်းစုကြည်ကိုအတွက်နဲ့ပတ်သက်လို့ဟိုကန့်သက်ထားတဲ့အခြေအနေကပယ်ဖျက်တာမတွေ့ရပါဘူးခင်ဗျာဒီပေါ်မှာကဥတီမောင်အမြင်သိကြပါလဲကျွန်တော်တို
့ဒီရနဲ့ပတ်သက်ပြီးတော့ constitution ဆိုတာအမှန်တကယ်တော့အုပ်ချုပ်သူတွေဆိုရတဲ့ပြည်သူသားမှာဘယ်လိုလုပ်လို့တဲ့သဘောပါလဲကျွန်တော်တို့ဒါကိုစားပြီးတော့တင်ဖို့ဆိုတဲ့ idea ကပေါ်လာလေအစိုးရတင်တာလည်းအိန္ဒိယနဲ့ကြားပါရဲ့ကျွန်တော်တို့ဇက်ကိပါတီကဒုတိယဥက္ကဋ္ဌဒုက္ခဝိဇ္ဇာကနေစပြီးတော့တင်ပေးပါလေရလာတဲ့တရားလို့ကျွန်တော်တို့အချိန်ပေါင်းများစွာဆွေးနွေးပါလေအင်္ဂါကနေပြီးတော့အကြံပြုတာတွေဒီနေ့အကြံပြုတာတွေအဆောင်ပြေပေါင်း1000ကျော်လောက်ရှိပါလေဒါတွေအချိန်ကမင်းတို့ဆွေးနွေးတဲ့အခါမှာဒီ59ဥက္ကဋ္ဌလုံးရဲ့သဘောတရားကဒီနေ့ကျွန်တော်တို့ဂျာနယ်ဒီမှလည်းတချို့လည်းကြီးကြပါလေ။ဆမိုင်းကြောင့်အဆက်ဆက်ကနေပြီးတော့အမျိုးသားအကောင်းဆုံးဒီတက်ကြရ။ဒ
ေးရတာပဲအဖြစ်ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လူလည်းရင်းနဲ့တုံ့ပြန်တာဒီလက်ကံပြည်သူတွေသိမှကြပါလေ။တချို့ကလည်းခုနဆွေးနွေးလို့ပေါ့။ကျွန်တော်တို့ဒီငါးတိုင်းကျော်ဆိုတဲ့ဥက္ကာပြည်သူဖြစ်တော့ကျွန်တော်ကငါးတိုင်းကျော်ကတော့အဓိကမဟုတ်ဘူး။ကျွန်တော်ကတန်းပါရှိတဲ့54တိုင်းကျော်ပြည်သူတွေရဲ့အယူအဓိကတာပြီးသိလာခြင်းဖြစ်ပါတယ်။ဒါကြောင့်ဆွေးစည်းပုံမှာပြင်းပြင်းနဲ့အကြောင်းတရားလက်သက်ရှိပါလေ။ဒါမှတကတော့ဒီလက်ရှိစစ်ကြီးဘုံအခြေခံဥပဒေကယနေ့ဆိုရင်2008ခုပေါ့။ကျွန်တော်ရင်ရှင်းပြသလိုပဲ1993ခုကျရဆိုတော့ဒီမှာနှစ်က25နှစ်လောက်ဖြစ်တော့သူ့ကိုပြင်းပြီ။ဒုတိယကဒါကိုရေးပေးခဲ့တဲ့သမ္မတော်ဆိုတာနေကိုယ်တိုင်ဒီမိုကရေစီရန်ကြောင်းမှာမတော်ဘူး။သူကြားဘူးတဲ့ဘုံသူတာနဲ့အတွေ့အကြုံတွေကရေးခဲ့တယ်။ရေးတဲ့အခါကျတော့ကျွန်တော်တို့ကဒီနေ့ကိုယ်တိုင်တက်တဲ့ကမှာအခက်အခဲရှိတယ်။ရှိတဲ့ကမှာဒါမျိုးရောင်းနေမှဖြစ်မယ်ဆိုရင်အခြေခံအကြောင်းတရားလက်ချက်ပေါ်လာတယ်။ဒါနဲ့ကျွန်တော်တို့ပြည်ပုံပြမှုစိုးစားနေဖြစ်ပါလေ။နောက်တစ်ခုကတော့ဒီနေ့တောင်းဆိုနေတဲ့အချက်တွေကတော့အများကြီးပါပဲ။ဒီလူတွေကလည်းတောင်းဆိုရဲ့အစ်ကြီးနိုင်ငံတော်တကယ်အမှန်တကယ်ခင်ဗျပြုတ်တုတ်တက်ပြီးတော့ပြောင်းလဲဖို့ဆိုရင်လက်ရှိပြည်ပုံပြင်းစင်းတဲ့ဥဒ္ဒါတွေကိုဒီလိုရဲ့အကြံပြုချက်တွေကိုအခြေခံပြင်းပြဖြစ်ပါလေ။ဘာသာကုန်းဆောင်လို့ရဲ့ဒေတာတော့ဘုနာပြောပါလို့အတက်ကံဆောင်ဆောင်အတွက်တော့တွေးရင်တော့အနေသာတွေးဖြေကောင်းပြင်နေပါလေ
။
ဆိုတော့ယနေ့နိုင်ငံတော်ရဲ့လူရဲ့ချက်အရလူတို့ရဲ့အဆုံးဖြတ်နေတဲ့
ဟုတ်ကဲ့ဦးတမောင်နောက်တစ်ချက်မေးကြပါလေအခုဦးတမောင်ဦးတို့ဒီကြံ့ခိုင်ရေးပါတီကနေတင်လိုက်တဲ့မူကြမ်းနဲ့ပတ်သက်လို့ပြုစုတဲ့နေရာမှာတခြားလူတို့ရဲ့အတန်လူတို့ရဲ့အယူဆလူတို့ရဲ့အမြင်နောက်တစ်ခုကတိုင်းသားတွေရဲ့အမြင်တိုင်းသားအဖွဲ့အစည်းတွေရဲ့သဘောထားနောက်တိုက်ခန့်နိုင်ငံရေးပါတီရဲ့သဘောထားဒီအရာတွေကိုတိခောက်ပြီးတော့ဆွေးနွေးပြီးတော့ပြုစုတာလားကြံ့ခိုင်ရေးပါတီတသက်နဲ့ကိုယ့်ရဲ့ယူဆချက်အနေနဲ့ပြုစုတာလားတခြားဆွေးနွေးမှုတွေရောရှိပါလားကျွန်တ
ော်တို့ခေါင်းဆောင်ပြည်နယ်လူသားစုပြီးတော့ပြည်ပုံကလေးလာတုံးတဲ့ကောမဒီကိုတွေ့တဲ့အခါမှာအဖွဲ့ဝင်တရားနဲ့ရှင်ပါပါတယ်။အဲ့ဒီတရားရှင်ဦးနဲ့ပြည်သူလူထုရဲ့အကြံပြုချက်တွေပထမဆုံးနဲ့ဆွေးနွေးပါတယ်။အဲ့ဒီဥက္ကဋ္ဌကကျွန်တော်တို့ပြည်တော်မလို့တော့အခြေခံပါတင်ပါတယ်။အဲ့တော့တင်လာတဲ့အခြေခံပါပေါ့အခြေခံပြီးတော့မှပြည်ပုံချင်းကဦးတည်ပြင်းစင်နေရေးဆိုတော့အဲ့ဒီတည်းမှာတမတော်ကနိုင်ငံရေးပါတီကတိုင်းသားအလုံးနဲ့ပါပါတယ်။ဒီနေ့ပြေးလိုက်တဲ့အဆိုဒီကျွန်တော်တို့ဆွေးနွေးခဲ့တဲ့အချက်အားလုံးကိုအခြေခံပြီးဖတ်ပေါ်လာတဲ့အချက်များပါဖြစ်ပါတယ်။ဒီကြားကျွန်တော်တို့ပါတီနေနဲ့ထွေးနေနဲ့20ရာခိုင်နှုန်းမရှိတဲ့ကြောင့်သူတို့ဘလို့မှဥဆောင်မှုတော့မတင်နိုင်ပါဘူး။ဒါကြောင့်ကျွန်တော်တို့က20ရာခိုင်နှုန်းရှိတော်ညာလေကျွန်တော်တို့ပါတီက134ရောက်လက်မှတ်ထိုးပါတယ်။ဒီတော်လို့တော့မှလက်ရေးပါတီ19ပါတီနဲ့တတိပုဂ္ဂလနဲ့အပွင့်တည်းရှိပါရဲ့။အဲ့ဒီနေရာလက်မှတ်ထိုးတာ6ပွဲဖြစ်ပါရဲ့။ဇန်နဝါရီ17ပွဲရတော့အကြောင်းအမျိုးမျိုးကြောင့်မထိုးကြဘူးလို့သိရပါရဲ့။ဒီအချက်အလုံးကြီးအစ်စ်စ်လုပ်ခဲ့တဲ့ကော်မတီကြီးနှစ်ခုရဲ့ဆက်ပေါ်လာတဲ့ဒီသူရဲ့အသံနားဆောင်ပြီးတော့ဒီအဆိုအသိနဲ့ဖြစ်ပါရဲ့
။ခုနလက်မှတ်ထိုးတဲ့အထက်မှာတိုက်ခန့်အမျိုးသားတပ်စီဖွဲ့ချုပ်ကအမှတ်တရောပါပါလား
။အဲ့တော့ကျွန်တော်တို့စတူတော့အားလုံးကျွန်တော်တို့ရစီဗီအနေအထုံးတနေလျောက်ထိုးပါလေအမှန်တကယ် 20% နဲ့လူလာက134.8ပေါ့လေကျွန်တော်က134ထိုးတဲ့ချိန်မှာ40ရာခိုင်နှုန်းကျော်ပြီးဆိုတော့အမှန်တကယ်တင်လိုက်ရပါတယ်တို့တော့ဂျန်တဲ့နိုင်ငံရေးပါတီကြီးအားလုံးဝန်ဝင်ပြီးတော့ပါနာအောင်လို့ကျွန်တော်စီရင်ပါတယ်ဘုရားပြောတဲ့ NLD ကလည်းအားလုံးထိုးကြပါလေဂျန်တဲ့ကရင်ပါတီကချင်ပါတီရှမ်းပါတီအစသဖြင့်
ဟုတ်ကဲ့ပါခင်ဗျာဦးတမောင်လေလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာအဲကိုဒသနာကိုပဲကျွန်တော်မေးချင်ပါလေကိုဒသနာခုနကဦးတမောင်ပြောသွားတာကြားမိမှာထင်ပါလေကိုဒသနာကတော့ဒီတကယ်တမ်း2008ခုနှစ်ဖွဲ့စည်းပုံကြီးကိုတစ်ခုလုံးကိုဖျက်လိုက်ပြီးတော့တည်ကြည်တာပိုကောင်းမယ်ဆိုတဲ့အမြင်ရှိပါတယ်ခုနကဦးတမောင်ကတော့ဖြည့်ရှင်းချက်ကတော့သူ့ရဲ့အနေထားကတော့တဆင်ချင်းသွားမယ်ဆိုတဲ့ဖြည့်ရှင်းချက်ကြီးကြားမိပါမှာကိုဒသနာဒီပေါ်မှာကောဘယ်လိုမြင်လဲ
ကျွန်တော်ကဟိုကြားမိဆိုတူရဒီတဆင်ချင်းသွားမယ်ဆိုတဲ့အယူကြ ాయి တော့ယူတော့ကြောက်ရခိုင်တိုင်းစင်းရစ်တော့တော့လေဟိုအများစုကဗျာဟာချက်တိုင်းတော့အတီတွေဟောကဟိုဆရာကျော်တို့နိုင်ငံရေးပါတီတွေရဲ့သဘောထားကိုလည်းကျွန်တော်တိကျလိလာကောက်ပြီးသားပြည်သူရဲ့သဘောထားကိုတိကျလိလာကောက်ယူထားတယ်ဟောဟုတ်ဒါသူရောသူအသူနီသူဟာလည်းသူတို့လိလာတယ်သူတို့တည်နေဒါရှိရင်ညင်ရောဆိုလည်းဟုတ်ဒီစားကြီးကြီးကဗျာဟိုကချက်ပေါက်အရီဆိုလို့ရှိရင် ဒါကျွန်တော်ရွေးချယ်တင်ရခံထားတဲ့အတိုင်းလည်းမဟုတ်ဘူး။ဒါကျွန်တော်တကယ်ကိုယ်တည်းယူကအိုးနဲ့ယူကတည်းကျွန်တော်ဆိုင်ဆက်တော့ကိုယ်တည်းလည်းအားလုံးကဝေးဖို့တော့ပါလေ။အဲ့တော့သိကြခြေကြတယ်။အဲ့တော့တော့ဥဆောင်ဖို့ခန်းကနောအောင်ဝရောင်းလေဆိုတော့အဲ့လိုကြီးထားလိုက်တယ်။ဟာလာတော့တော့အဆုကြီးကြီးရပြီးတော့ငါသက်ကိုစားလုံးကိုတခါထိုးတဲ့ခါရတယ်။အဲ့တော့ဒီအရေးကိုစဉ်းစားရသွားလို့ဆိုချင်တယ်။တော့တော့ကြောက်တဲ့ကိစ္စကြီးရှိတယ်ဗျာ။အဲ့တော့ကျွန်တော်တို့ချင်တာဟိုရှစ်ချင်တဲ့ရှစ်ချင်တာကတော့အာကျုပ်ပြည်သူအများစုကလည်းဒါကိုတော့ကန့်ကွက်တယ်။ဒါငါသက်ဆိုတဲ့ကိစ္စကလည်းငယ်ကိစ္စမဟုတ်ဘူး။ဒီငါသက်ဆိုတာတကယ်လို့ရလွတ်လွတ်လပ်လပ်ကျွန်တော်တို့ရွေးချယ်တင်ရခက်ပြင်းမှာဆိုလို့ချင်ကျန်ငါသက်လေးတောင်အဲ့ဒီငါးဘက်လေးကလည်းတော့၅၀တော်လောက်ကန့်ကွက်ပါရည်ဒီခြေကဥတွေကြီးကိုဒီကလည်းလက်ခံနိုင်ပါအဲ့တော့ဒီခြေကဥတွေကြောင့်ကျွန်တော်တို့တိုင်းပြည်ကတော်တော်ကြီးကိုဟိုနဲ့လာခဲ့ဆောင်းရှုံးခဲ့ကျွန်တော်တို့နိုင်ငံကတခြားနိုင်ငံကအခြေခံဥတွေတွေလည်းကျွန်တော်တို့ကြီးလာစီအောင်လို့ကျွန်တော်နိုင်ငံကအခြေခံဥတွေလည်းရှိပြီဒါဟိုဒီလိုခွင့်လည်းရှိတယ်ခွန်ဆက်လေးလည်းရှိတယ်အဲ့ဒီအခြေခံဥတွေကိုကျွန်တော်တို့နိုင်ငံနဲ့လက်ရောညှိထွေတဲ့အချက်လက်တွေကိုကျွန်တော်တို့ရစင်မှာရှေ့ဆုံးမှာဆိုလို့ရှိရင
်ဟုတ်ကဲ့
အခြေခံဥတွေကောင်းရအောင်
ဟုတ်ကဲ့
ခိုင်ဝါတဲ့အခြေခံဥတွေဆိုကောင်းကောင်းလည်းရှိဘူးအဒီအော်ဒီနော်လည်းခိုင်ဝါတဲ့အခြေခံဥတွေမှရှိဘူးညာ
ဟုတ်ကဲ
့တူတူ
တူတူဖြတ်ပြီးပါအ
ောင်ရှင်နေပြီအခုခင်းနေကြောင်းလဲမှုချက်စင်တော်ငူတည်ပြီးတော့အခြေခံဥတွေကျက်စင်တော်ပြင်စင်တယ်ချက်စက်တင်တော်ချက်စက်တော်လားဒီလိုမျိုးတွားကြလားအ
ခုတက်တာကျေးဇူးပါကျွန်တော်ကိုမြာကြီးကိုပြန်ဖိတ်ခေါ်ခြင်းပါလေကိုမြာကြီးကြားပါလားခင်ဗျာ
က
ိုမြကြီးခုနတော့ဦးတမောင်ဆွေးနွေးတော့ချိုးတော့ကြားမိမယ်ထင်ပါလေကျွန်တော်နောက်တစ်ခုမေးချင်တာကအခုဘာပဲပြောဒီမူချမ်းထွက်လာပြီးလွှတ်တော်မှာဥတွေပြူရေးကိစ္စဥပဒေပြင်ရေးကိစ္စဆဆွနေပါတော့မယ်အဲ့တော့ဆွနေတဲ့အချိန်မှာကိုမြရေးလိုမျိုးဒီလူမှုဖွဲ့စည်းရေး88ပါဝင်ချာလူလူအဖွဲ့စည်းတွေအတန်ဘလောက်ထိကိုစားပြုနိုင်မလဲဒီထဲမှာဆွနေနိုင်မယ်လို့ညွှန်လင့်ထားလဲ
ကျွန်တော်အများကြီးမညွှန်လင့်ထားပါဘူးခင်ဗျာဘာဖြစ်လို့လဲဆိုတော့အခုကရွေးကောက်ပွဲရတယ်နိုဝင်ဘာမှာလုပ်မယ်ဆိုတဲ့အခါကျတော့တိတ်ခွန်ကြီးကနေကာလဖြစ်ပါလေအဲ့ဒါကြောင့်အဲ့ဒီအချိန်ကာလအတွင်းမှာပြည်နယ်ဘလောက်ပြင်ချင်းအထူးသဖြင့်ကျွန်တော်ငြိမ်းချမ်းဖြစ်စဉ်နဲ့ပတ်သက်ပြီးတော့တိုင်းနာပြည်နယ်ဒေသတွေနဲ့ပတ်သက်ပြီးနေအခွင့်အာဏာပိုးပေးခြင်းဆိုတဲ့ကိစ္စရတရားအရေးကြီးပါတယ်နံပါတ်1ချက်ကနံပါတ်2ချက်ကပြည်လူထုတောင်းဆိုထားတဲ့လက်မှတ်5သန်းသောစန္ဒကိုကျွန်တော်တို့မှတောင်းရှိပါတယ်အဲ့စန္ဒနဲ့ပတ်သက်ပြီးတော့မှ636ပြည်စည်းနဲ့ပတ်သက်ပြီးတော့မှ80ရာခိုင်နှုန်းပဲဖြစ်ဖြစ်ငကူရှိရင်ဒီအခြေအနေကနေပြီးတော့ပြင်ဆင်မှုတစုံတရာပြုခဲ့မယ်ဆိုတဲ့အခြေအနေတော့ကိုပဲကျွန်တော်ပြောလင်းထားပါတယ်။ဘာဖြစ်လို့ဆိုတော့၄၅လဆိုတဲ့အချိန်ကာလအတွင်းမှာအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ကိစ္စရတစ်ခုကိုကျွန်တော်လူချင်းနဲ့ညှော်မှန်းနဲ့ပုံစံလိုပြင်ဆင်လို့မရနိုင်ပါဘူး။အဲ့ဒါဟာတိုင်းမကြီးကိုများနဲ့ကျွန်တော်ဆွေးနွေးပြီးထွက်လာ reset တွေအပေါ်မှာချက်နောက်တစ်ခုက2015ရွေးကောက်ပွဲနဲ့ဖြစ်ပေါ်လာမဲ့ reset တွေပုံမှာတစ်ချက်အဲ့ဒီချက်စုံချက်ပေါ်မှာပို့တည်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုမြားကြီးလီတိုင်းဝင်ခဏနေပေးပါအောင်ဥတ္တမဦးဥတ္တမဦးကိုခေါ်ကြပါလေဥတ္တမဦးကြားပါလားခင်ဗျာ
ကြားပါလေ
ဟုတ်ကဲ့ဟုတ်ကဲ့ဥတ္တမဦးခုနကကိုမြားကြီးတို့ဆွေးနွေးတာလဲကြားမိမှာပါအဲ့တော့လူတို့ရဲ့လူလားချက်တချို့ဒီအဖွဲ့စည်းတွေရဲ့လူလားချက်ကလည်းလက်ရှိအနေအထားတက်ကိုအများကြီးလူလားမှုတွေသူတို့ရှိပါတယ်ဒါမဲ့ခုနကပြောကိုမြားကြီးပြောသလိုပဲဖြစ်နိုင်တဲ့အနေအထားသူတို့မျှော်လင့်ချက်ကိုလည်းဥတ္တမဦးတို့ကြားမိမှာပါဥတ္တမဦးအနေနဲ့ကအခုတင်လိုက်တဲ့မူချမ်းကလွတ်တော်ထဲမှာဘယ်လောက်ထိရလကောင်ထွက်လာမယ်ယူဆလဲဘာလို့ဆိုတက်အင်အားစုကလည်းရှိသေးတာ哦တက်မလို့အင်အားစုကလည်းရှိသေးတာ哦
အဲ့တော့ကျွန်တော်ခုနရှင်းပြသလိုပေါ့လေနံပါတ်1ကဟိုပထမတစ်ယောက်ဆွေးနွေးတဲ့ဖွဲ့စည်းပုံအခြေခံဥပဒေအတက်ဆိုရလေကျွန်တော်လည်းဆွေးနွေးပြီးပါမယ
်ဟုတ်ကဲ့
သူတို့ရဲ့အထွေရတော့နည်းနည်းလေးအိမ်မက်ဆန်လောက်အကြီးတယ်ကောင်းစချစ်ချစ်အသေးအလုပ်ဖို့ဆိုတာအသိခက်ပါတယ်ကျွန်တော်50ကောင်ကောင်စလီရောချင်းချင်းနဲ့လေးလာပြီးတော့ဆွေးနွေးချင်းဖြစ်ပါတယ
်ဟုတ်ကဲ့တမလေးတော့ပဲချိန်ရပါတယ်ဖြတ်ပြီးပါဟုတ်ကဲ
့ဟောကောင်းပြီကောင်းပြီအဲ့တော့ကျွန်တော်တို့မြင်တဲ့အဖြေရတော့ကတော့သူဖိနေတဲ့အနေအထားဒီအိမ်မက်ဆန်မနေမဖြစ်နိုင်ဘူး။ကိုမြကြီးတို့ပြောတဲ့အနေအထားမျိုးနဲ့ကျွန်တော်ကလက်ခံပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့လုပ်နေတာကဟိုမြန်မာနိုင်ငံမှာရှိတဲ့54တန်းသောနိုင်ငံတော်နိုင်ငံသားတွေလုပ်ကြည့်ပြပါလေ။အဲ့ဒီထဲမှာ54တန်းထဲမှာသူပြောတဲ့၅တန်းလေးပါပါပေါ့။ဒါကြောင့်ဖြစ်ချင်းမဖြစ်ချင်းဘူးမမှသွားမှုတွေလည်းဆိုတော့မြန်မာနိုင်ငံမှာရှိတဲ့ပြည်သူတို့ကနိုင်ငံရေးစိတ်ဝင်စားမှုပေါ်မှာအခြေခံမယ်လို့ကျွန်တော်ယုံကြည်ပါတယ်။တကယ်လို့တက်ကြီးနေကြီးနဲ့လုပ်တဲ့ရင်ကောင်းတော့လာရရောက်ပြီဒီမို့ဆိုရင်ကိုမြကြီးပြောသလိုပဲနေနိုင်တာ ਉਹ လေကျွန်တော်လက်ခံပါတယ်ဒါကြောင့်ဒီနေ့လုံးလိုက်တဲ့အဖြစ်ဒီအနောက်ကြီးအကျိုးတရားမှုရှိမလဲဆိုတာလို့တော့လည်းမရောက်နေတဲ့ကိုယ်စလေမြားရဲ့သူစရအပွဲစီးမြားရဲ့စိတ်ဝင်စားမှုနိုင်ငံတော်နိုင်ငံသားအကျိုးတည်ဖို့လိုမှုမှအခြေခံမလို့တင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာဥတ္တမအောင်ကျေးဇူးပါကျွန်တော်ဒိုင်းလီလိုက်စီစဉ်အချိန်လက်ဆီသွားလို့ပါပါဝင်ဆွနေပေးတဲ့ဒီအငိမ့်သားဗမူကြီးတင်မအောင်နောက်88ကကုမြအေးကုမောင်တက်တနာနဲ့ကျန်တဲ့တော်ရှင်အားလုံးကိုကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ဒိုင်းလီလိုက်စီစဉ်တော့ဒီမှာပဲရနာခွင့်ပြပါခင်ဗျာ
ကုသညုံတင်ဆက်သွားတဲ့စနေနေ့ညဒိုင်းရိုက်လီလိုက်စီစဉ်ကိုနားဆင်ခဲ့ကြတာပါရှင်
ဒီစီစဉ်မှာဆွေးနွေးတဲ့အကြောင်းအရာတွေမှာပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုအမြန်ဆုံးဆက်သွယ်နိုင်တဲ့ internet email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။စာလုံးပေါင်းက burmese@voanews.com ဖြစ်ပါတယ်ရှင
်။ရှင်းတော်အားရှာစီရင်အားစားပြိုင်ပွဲမှာမြန်မာလူငယ်ဘောလုံးအသင်းဘောလုံးဘက်ထိတက်လာတဲ့အတွက်နှစ်ပေါင်းများစွာချန်ပီယံဘဝနဲ့လွဲခဲ့ရတဲ့အဖြစ်ဒီအဆုံးသတ်ဖို့နီးစပ်လာနေပြီလား။ဒါဟာမြမအားကစားပြန်လဲဥမော်လာစီမဲ့အားတက်စရာခြေလန်းတက်လားနှစ်ပေါင်းများစွာနောက်ကျကြံနေခဲ့တဲ့မြမအားကစားခြေတန်းပြန်ရောက်လာဖို့ကြော်ဖြတ်စရာဘလူအတားစီးတွေစိန်ခေါ်မှုတွေကြံနေသေးသလဲဆိုတာကိုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-38-999 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်နဲ့ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ခင်ဗျာ
။အင်္ဂါနေ့ညတိုက်ရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ကလည်းထပ်မံဖိတ်ခေါ်ပါရစေရှင် VOA မြန်မာပိုင်းကနေမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့သောရရှင်ကြီးရဲ့သဘောထားအမြင်တွေကိုတင်ပြဆွေးနွေးနေတဲ့တိုက်ရိုက်လေလိုက်အစီအစဉ်တွေကိုစနေနေ့ညနဲ့အင်္ဂါနေ့ညတွေမှာထုတ်လင်းတင်ဆက်နေပါရရှင်။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32 49တို့အပြင်လိုင်းလက်မီတာ190ကနေတိုက်ရိုက်ထုတ်လင်းနေပါရရှင်။အခုတော့သတင်းချင်းချုပ်ကိုပြောပြဖို့အချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကတင်ဆက်မှာပါရှင
်။ဆီးရီးယားနိုင်ငံမှာကာဒစ်လက်နက်ကင်တွေနဲ့အစ္စလာမ်စစ်သွေးကြွ IS အစွန်းရောက်တွေအကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့ကြားကပဲကာဒစ်လက်နက်ကင်တွေဟာ IS အဖွဲ့ရဲ့အခိုင်အမာနေရာဖြစ်တဲ့တူရကီနယ်စပ်နားကိုပိုချင်းကပ်သွားနေပြီလို့လှုပ်ရှားသူတွေကပြောပါတယ်။ IS အဖွဲ့ရဲ့အခိုင်အမာဆီးရီးယားမြောက်ပိုင်းကရက်ခါပြည်နယ်တွေကိုတပုံတွေနဲ့ညမောင်းစစ်လေယာဉ်တွေရဲ့အထောက်အကူနဲ့အဓိကဆီးရီးယားကာဒစ်လက်နက်ကင်အဖွဲ့ဖြစ်တဲ့ YPG တပ်ဖွဲ့ဝင်တွေစနေနေ့ကထပ်ပြီးရှစ်တိုးဝင်ရောက်ခဲ့တယ်လို့ပြည်တွင်းခြေဆိုင်ဆီးရီးယားလူခွင့်ရေးချင်းတွေစောင့်ကြည့်လာရေးအဖွဲ့ကပြောပါတယ်။ကျူဘားနိုင်ငံဂွန်တာနမိုပင်လယ်အော်ကအမေရိကန်စစ်ကြေးစခန်းမှာ10နှစ်ကျော်ထိန်းသိမ်းခံခဲ့ထားခဲ့ရပြီးတိတ်အရေးမပါလာတဲ့ရီမီနိုင်ငံသား6ဦးကိုအမေရိကန်အစိုးရကအိုမန်နိုင်ငံကိုလွှဲပြောင်းပေးလိုက်ပါတယ်။လူဝတ်ရီလုံချုံရေးစီမံတွင်နဲ့ကောင်းကောင်းမွန်မွန်လွှဲပြောင်းပေးနိုင်ရေးအိုမန်အစိုးရနဲ့ညှိနှိုင်းဆောင်ရွက်ခဲ့တယ်လို့အမေရိကန်စစ်ဘက်ကစနေနေ့မှာပြောပါတယ်။အီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကြားနျူကလ িয়ার ရေးဆွေးနွေးပွဲတွေမှာလာမယ့်ရက်တွေအတွင်းကိစ္စရပ်အစ်စ်တွေပေါ်မလာဘူးဆိုရင်တော့နျူကလ িয়ার ဆိုင်ရာနောက်ဆုံးသဘောတူညီချက်ရဖို့လက်တကန်းကွာမှာရှိနေပြီလို့အီရန်သမ္မတကပြောလိုက်ပါတယ်။ပြီးပြည့်စုံတဲ့သဘောတူညီချက်တရားရဖို့နောက်ဆုံးသတ်မှတ်ထားတဲ့ဇွန်လ30ရက်နေ့ကိုနီးကပ်လာတာနဲ့အမျှရေရှည်နေပြီဖြစ်တဲ့ဆွေးနွေးပွဲတွေမှာတိုးတက်မှုတွေရနေပြီလို့စနေနေ့ကတီရန်မြို့တော်မှာသမ္မတဟက်ဆန်ရူဝန်နီကတရင်တော့တွေကိုပြောပေမဲ့ကိစ္စတချို့တော့ဖြည့်ရှင်းမှုကြံနေသေးတယ်လို့ဆိုပါတယ်။အမေရိကန်စိုးရရဲ့ဝန်ထမ်းကြီးရဌာနဟာစိုက်ဘာတိုက်ခိုက်မှုကြီးနောက်တစ်ခုကိုခံခဲ့ရတဲ့ပုံရှိပါတယ်။ OPM လို့ခေါ်တဲ့ဝန်ထမ်းကြီးရစီမံခန့်ခွဲမှုဌာနကိုဒုတိယကြိမ်တိုက်ခိုက်မှုကနေထောက်လှမ်းရေးနဲ့စစ်ဘက်ဝန်ထမ်းတွေရဲ့တိတ်ကိုထိခိုက်လွယ်တဲ့ကိုယ်ရေးအချက်လက်တွေကိုဟက်ကာတွေရသွားတယ်လို့အမြင့်ဖော်တဲ့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲဝင်ဖို့လုပ်နေတဲ့ဟီလာရီကလင်တန်ဟာမဲဆွယ်စီယုံပွဲကြီးတစ်ခုကိုပထမဆုံးအကြိမ်ဖြစ်စနေနေ့ကလုပ်ခဲ့ပါတယ်။ဒန်နူခွန်ရေးရဖို့နဲ့ရုန်းကန်နေရတဲ့လူလက်ဒန်းစားတွေအတွက်လှုံ့ဆော်သွားမယ်လို့ကတိပေးပြီးသူလုံးမဲ့အစီအစဉ်တွေကြောင်းဟီလာရီကလင်တန်ကပြောသွားပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါ။အင်ဂျင်နီယာကတော့ဒါရယ်စမစ်ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါရှင်။နားဆင်အားပေးကြတဲ့အတွက်လည်းသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.